Welcome to the Voice of America in Burmese.
mingala nyane khe ma tota shin myan shin American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် September လ30ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီကနေ9နာရီထိစီစဉ်တွေကို line to meter 16.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာနန်းလာဝါဒီကနေ့ညနေခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။ဆီးရီးယားမှာ IS ကိုတိုက်နေတဲ့အာဆတ်အစိုးရကိုကူညီဖို့ရုရှားတပ်ဖွဲ့တွေလှည့်ရင်ရုရှားအထက်လွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဥရောပနိုင်ငံတွေဘက်ထွက်ပြေးကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုကူညီဖို့ရန်ကုန်ကတန်ပေါင်းများစွာထည့်ဝင်မယ်လို့စက်မှုထည့်သည့်နိုင်ငံတွေကတိပြုလိုက်ပါတယ်။ဘန်ကောက်ဘုံခွဲမှုတွေအဓိကတန်တရားရှိသူကိုတခြားလူတူဦးကဘုံထောင်ခိုင်းခဲ့ရလို့ရှေ့နေကပြောပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ကချင်ပြည်နယ်ဝိုင်းမော်ချီပွေနဲ့ဆော့လော်မြို့တွေမှာနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးနာမပြုလုပ်ဖို့အတွက်ကချင်အထူးဒေသဖက်ကတာမြင့်တာနဲ့ပတ်သက်ပြီးကြားမှာတော့
သူကဒီကနေ့ကတော့လုံလုံလေးကိုတာဝန်ယူတယ်သူဒီကမှာစက်ခိုင်ပါတီလိုပဲအားလုံးလွတ်လွတ်လပ်လပ်
ကချင်ပြည်နယ်ကနေ NLD ပါတီကိုစားပြုဝင်ပြိုင်မဲ့ဦးကျော်ကျော်ဦးပါရှင်အပြည့်အစုံကိုနောက်ပိုင်းမှာတင်ပြသွားမှာပါ။ဒါအပြင်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီနဲ့မဲဆန္ဒရှင်တွေကြားပူးပေါင်းလှုပ်ရှားမှုနေတာကြောင့်ရွေးကောက်ပွဲအပေါ်ဘလို့တက်ရောက်မှုရှိလာတယ်လဲဆိုတာကိုကြားရမှာဖြစ်တယ်လို့ရွေးကောက်ပွဲဆိုင်ရာတုံ့သက်ချက်နဲ့တွေ့ဆုံဝင်များခန်းတွေကိုလည်းကြားရမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ထုတ်လွှင့်သွားမယ်။နောက်ဆုံးရသတင်းတွေကိုတင်ပြသွားမှာပါ။ခုရင်ဆုံးတော့ဗုဒ္ဓနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။ Islam စစ်သွေးကြော IS အစွန်ရောက်တွေကိုတက်ခတ်တာမှာ Syria သမ္မတဘာရှာအာဆတ်အစိုးရကိုအကူအညီပေးရေး Russia တပ်ဖွဲ့တွေကိုပြည်ပလုဖို့သမ္မတ Vladimir Putin ရဲ့ပန်ကြားချက်ကို Russia အထက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။အခုအတည်ပြုချက်ဟာ Syria မှာ Russia လက်တပ်ကိုအသုံးပြုဖို့ဖြစ်တယ်လို့ Russia အစိုးရအဖွဲ့ပြောခွင့်ရသူကနိုင်ငံပိုင်ရုပ်သံသတင်းဌာနကနေပြောပါတယ်။ရုရှားနိုင်ငံဟာဘုံကျဲလေရင်တွေ၊ဂျက်တိုက်လေရင်တွေတပ်ဖွဲ့တွေကိုစီးရီးယားအရှေ့မြောက်ပိုင်းဒေသကိုပို့ပြီးစီးရီးယားနိုင်ငံထဲမှာစစ်အင်အားတွေတည်ဆောက်နေခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောထားပါတယ်။စီးရီးယားမှာရုရှားရဲ့အခွင့်အာဏာကိုတိုးချဲ့နေတာနဲ့ပတ်သက်ပြီးတနင်္လာနေ့မှာသမ္မတပူတင်ကကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့ပါတယ်။စီးရီးယားသမ္မတအာဆတ်ရဲ့တပ်ဖွဲ့တွေဟာအကြမ်းဖက်ဝါဒကိုမျက်နှာချင်းဆိုင်ရဲဝံ့စွာတိုက်ခိုက်နေကြပြီးသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန္ဒဟာမဟာအမားကြီးတစ်ခုဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်။စီးရီးယားကအလလဝါဒီတပုံတွေကိုအနောက်နိုင်ငံတွေကလက်နက်ခဲယံထောက်ပံ့တဲ့အပေါ်မစ္စတာပူတင်ကဝေဖန်ပြောဆိုပါတယ်။အဲ့ဒီတပုံတွေဟာ IS အစွန်ရောက်အဖွဲ့နဲ့လက်တွဲနေသူတွေဖြစ်တယ်လို့သူကဆိုပါတယ်။အကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့အတွက်သမ္မတအာဆတ်အာနာဆက်ရနေတဲ့လို့သမ္မတပူတင်ကပြောထားခုပါတယ
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကခွန်တူးစ်မြို့ကိုတာလီဘန်တွေလက်ထဲကနေပြန်သိမ်းနိုင်ဖို့လုံခြုံရေးတပ်ဖွဲ့တွေကြိုးစားနေရတဲ့အမျှဒီနေ့တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။တာလီဘန်တပ်တွေကခွန်ဒူးစ်မြို့ကိုဒီသတင်းပတ်ဆော့ပိုင်းမှာသိမ်းပိုက်ခဲ့တာဖြစ်ပြီးသူတို့အတွက်တော့အဓိကအုံဝဲကြီးတစ်ခုပါပဲခွန်ဒူးစ်မြို့တိုက်ပွဲအတွင်းမှာအရသာ100ကျော်သေဆုံးတာဒါမှမဟုတ်ဒဏ်ရာထားပြီးမြို့ကနေလူပေါင်း6000ထွက်ပြေးသွားပြီလို့အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂထောက်ကူပြုအဖွဲ့ UNAMA ကထုတ်ပြောထားပါတယ်တောင်ပိုင်းကနောက်ထပ်စစ်အင်အားတွေခွန်ဒူးစ်မြို့ကိုပို့နိုင်ဖို့အာဖဂန်စစ်တပ်ကကြိုးစားနေခဲ့တာပါဒါပေမဲ့တာလီဘန်တပ်တွေချလာတဲ့လမ်းတားစီးတွေနဲ့မြေမြုပ်မိုင်းတွေကြောင့်ဘင်္ဂလန်ခရိုင်ကနေရှစ်ဆက်တိုးလို့မရဘူးဖြစ်နေပါတယ်။ဘင်္ဂလန်မြောက်ပိုင်းမှာတိုက်ပွဲတွေဒီနေ့အပြင်းထန်ဆက်ဖြစ်နေတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကထုတ်ပြောလိုက်ပါတယ်။အာဖဂန်တပ်ဖွဲ့တွေကိုထောက်ကူဖြစ်စေဖို့အတွက်အမေရိကန်စစ်လေယာဉ်တွေအင်ကာနေ့မှာတိုက်ခတ်မှု2ချိန်လုပ်ပေးခဲ့ပါတယ်။တကယ်တော့အာဖဂန်တပ်ဖွဲ့တွေပေါ်ချင်းချောက်မှုတစ်ခုကိုအဆုံးသတ်ဖို့ဒီညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့ပထမတိုက်ခတ်မှုကိုလုပ်ခဲ့တာဖြစ်တယ်လို့အမေရိကန်ဦးဆောင်တဲ့မြောက်အတ္တနတိစာချုပ်နေတူမာမိဖွဲ့ကပြောခွင့်ရသူတူကဆိုပါတယ်ညဘက်မှာလုခဲ့တဲ့ဒုတိယတိုက်ခိုက်မှုမှာတော့ခွန်ဒူးစ်မြို့လေဆိပ်ပတ်ဝန်းကျင်ဒေသကိုပြစ်မှတ်ထားခဲ့တာပါအဲ့ဒီနေရာဟာတာလီဘန်တပ်တွေကထိုးစစ်ကြီးတရနဲ့တိုက်ခတ်ခဲ့ပြီးတဲ့နောက်အင်ကာနေ့နှောင်းပိုင်းကတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်ပြီးချိန်ကလေးကဆိုရင်ကမ္ဘာပေါ်မှာအဆိုးရွားဆုံးရွှေပြောင်းဒုက္ခတဲ့အရေးကိုကူညီဖြည့်ရှင်ရေးကုလသမဂ္ဂအကူအညီပေးအဖွဲ့အစည်းတွေကိုရန်ပုံငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံထည့်ဝင်မယ်လို့ကမ္ဘာထိပ်တန်းစက်မှုနိုင်ငံကြီး9နိုင်ငံကကတိပေးလိုက်ပါတယ်နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာG7 အစည်းအဝေးတစ်ခုကိုအင်္ဂါနေ့ကလုပ်ပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါအစည်းအဝေးတက်ရောက်သူတွေထဲမှာပင်လယ်ဝန်းနိုင်ငံတွေကခေါင်းဆောင်တွေနဲ့ရွှေပြောင်းဒုက္ခသည်တွေအလုံးအင်းနဲ့ဝင်လာနေတာကိုရင်ဆိုင်နေရတဲ့ဥရောပနိုင်ငံတို့ကခေါင်းဆောင်တွေပါဝင်ပါတယ်ဒီချာအနေနဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေအတွင်းကဒုက္ခသည်တွေကိုအကူအညီပေးဖို့ဂျပန်နိုင်ငံကရန်ပုံငွေဒေါ်လာတန်း110အကူအညီမဲ့လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာပါတယ်အဲ့ဒီနှစ်နိုင်ငံကနေထွက်ပြေးတဲ့ဒုက္ခသည်အခြေအတွက်ဟာအများဆုံးဖြစ်နေတာပါဒါအပြင်အရှေ့အလယ်ပိုင်းနဲ့အာဖရိကမှာငြိမ်းချမ်းရေးတည်ဆောက်မှုအတွက်အသုံးပြုဖို့နောက်ထပ်ဒေါ်လာတန်း850ကူညီမယ်လို့လည်းဂျပန်နိုင်ငံကကြေညာပါတယ်။ စစ်ပွဲနဲ့ဆင်းရဲမွေးတေမှုဒဏ်တွေကနေလွတ်မြောက်ဖို့အတွက်အန်ဒရယ်များလာတဲ့မြေရဲပင်လယ်ကိုဖျက်ပြီးအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေကနေထွက်ပြေးတဲ့ရွှေပြောင်းဒုက္ခတဲ့အရေးအတွက်ဟာဇန်နဝါရီလကတည်းကဆိုရင်9,500နီးပါးရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီအထက်က3,800ဟာဂရိနိုင်ငံကမ်းခြေတွေကိုရောက်သွားကြပြီးနောက်ထပ် 13,900 ကတော့အီတလီနိုင်ငံကမ်းခြေတွေမှာရောက်သွားကြပါတယ
်။ပြည်ပကိုထွက်ပြေးသွားတဲ့ American Talent Contract Winston Hall Edward Snowden Snowden ဟာလူမှုကွန်ရက်ဆက်သွယ်ရေးနီးတစ်ခုဖြစ်တဲ့ Twitter ကိုပထမဆုံးစသုံးလိုက်ပါပြီ။ကျွန်တော်အခုပြောတာကြားရပြီလားလို့ဆိုရမယ်။ Can you hear me now ဆိုတာကိုမနေ့အင်္ဂါနေ့ကအမေရိကန်ရှိဘက်စံတော်ချိန်နေ့လယ်ပိုင်းလောက်မှာစနိုဒန်က Twitter မှာရေးခဲ့တာပါ။သူကအမေရိကန်မှာအမြင့်ဆုံးလုံခြုံရေးအေဂျင်စီဖြစ်တဲ့မြို့သားလုံခြုံရေးအေဂျင်စီ NSA ရဲ့ Contract Winston Hall ဖြစ်ပြီးအမေရိကန်ထောက်လိုင်းအစီအစဉ်တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်ထောက်ထားတွေကိုဖွင့်ချခဲ့သူပါ။စနိုဒန်ရဲ့ Twitter ဟာအစစ်အမှန်ဖြစ်တယ်ဆိုတာကို Twitter ကုမ္ပဏီကအတည်ပြုထားပါတယ်။တနာရီအတွင်းမှာပဲသူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်ရယူမယ်အခြား Twitter အသုံးပြုသူပေါင်း13,500ရှိခဲ့ပါတယ်ဒါပေမဲ့သူကတော့သူ့ရဲ့လှုပ်ရှင်ဟောင်းဖြစ်တဲ့ NSA ရဲ့ Twitter တခုတည်းကိုပဲမပြတ်စောင့်ကြည့်ရမယ်လို့ထည့်ထားပါသေးတယ်သူကအစိုးရအတွက်လှုပ်လှုပ်ခဲ့ပူသူဖြစ်ပြီးအခုတော့အများစုပြည်သူအတွက်လှုပ်လှုပ်နေပါပြီလို့သူ့ရဲ့ Twitter ပုဂ္ဂိုလ်ရေးချက်လက်ထဲမှာ Snowden ကသူ့ကိုယ်သူဖော်ပြထားပါတယ်မနေ့အင်္ဂါနေ့နောက်ပိုင်းရောက်လာတဲ့အချိန်မှာတော့သူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်သူပေါင်း6,000+ရှိသွားပြီဖြစ်တာမို့ NSA ရဲ့ Twitter ကိုမပြတ်စောင့်ကြည့်နေရသူ9,300နီးပါးထက်ပိုများသွားပါတယ်ခင်ဗျာ
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေဘူရူးနေညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့အောက်တိုဘာလကဘုံးပေါက်ခွင်းမှုကိုကျူးလွန်တယ်လို့အဓိကတန်တရားရှိထားသူကိုတခြားလူတစ်ယောက်ကဘုံထောင်ခိုင်းခဲ့တာဖြစ်တယ်လို့သူ့ရဲ့ရှင်ကဒီကနေ့ပြောလိုက်ပါတယ်။ထိုင်းနိုင်ငံတွင်ဘုံဖောက်ခွဲခံရတဲ့ဖြစ်စဉ်တွေထဲမှာအဆိုးရွားဆုံးဖြစ်တဲ့အဲ့ဒီဖောက်ခွဲမှုကြောင့်တေဆုံးသူအများကြီးထဲမှာနိုင်ငံသား14ဦးပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့နိုင်ငံရေးဆန္ဒပြပွဲတွေရဲ့ရိုက်ခတ်မှုတန်ကနေပြန်ပြီးနယ်လန်ထူဖို့ကြိုးစားနေရတဲ့ထိုင်းကဘာလက်ခီးသွွားလုပ်ငန်းတို့ကတော့ဒီဖောက်ခွဲမှုကအတော်လေးအထိနာစေပါတယ်။အော်ဂိုလာကဖမ်းဆီးခဲ့တဲ့သူကိုဘိုင်လာမိုဟာမက်ဆိုတဲ့နာမည်နဲ့ရောအာဒမ်ကာရာဒက်ဆိုတဲ့နာမည်နဲ့ပါထိုင်းအာဏာပိုင်တွေကညှဉ်းပန်းခေါ်ဆိုပါတယ်။သူဟာလူညုံရင်ကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရတဲ့ခင်တူနယ်ပြားနေရာမှာဘုံပေါက်ကွဲမှုမဖြစ်ခင်ကြောဘိုးဤတလုံးကိုခြောက်သွားတဲ့အင်ကြီးအဝါရောင်ဝတ်ထားသူဖြစ်တယ်ဆိုတာဝန်ခံထွက်ဆိုထားတယ်လို့ထိုင်းအနာဘန်တွေကပောက်ကြနေမှာပြောပါတယ်။အဗ်ဒူလာအဗ်ဒူလာမန်ဆိုတဲ့လူကနှက်ကုံးမှာအိတ်ကိုသွားချဖို့သူ့ရဲ့အမှုတွေကိုပြောခဲ့တာလို့ဘိုင်လာရဲ့ရှင်းနေဖြစ်သူချူချခံဖိုင်းကပြောပါတယ်။သူ့ရဲ့အမှုတွေကိုယ်တိုင်ကဝန်ခံထွက်ဆိုချက်ကိုလူလူလာလာပြီးခဲ့တာဖြစ်တယ်လို့လည်းရှင်းနေချူချကပြောပါတယ်။သူအမှုတွေဟာမူလကတရုတ်နိုင်ငံရှင်ကျန်းဒေသဥရမချီမြို့တော်ကဖြစ်တယ်လို့ရှင်းနေကဆိုပါတယ်။ဘိုင်လာဟာတူရကီနိုင်ငံကူးလက်မှတ်အတုနဲ့ထိုင်းနိုင်ငံနဲ့ဝင်ခဲ့တာလို့လည်းရှင်းနေကပြောပါတယ
်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2006ခုနှစ်ကခီးတဲ့တင်ရထားကိုဘုံဖောက်ခွဲတိုက်ခတ်မှုမှာပါဝင်ခဲ့တဲ့အတွက်လူငါးဦးကိုအိန္ဒိယတရားရုံးတစ်ခုကဒီနေ့တရားချမှတ်လိုက်ပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်လူပေါင်း186ဦးသေဆုံးပြီးရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုနဲ့ပဲဆက်ဆက်ပြီးအခြားလူခုနှစ်ကိုလည်းထောင်ဒဏ်တစ်သက်ချမှတ်ထားပြီးဖြစ်ပါတယ်။မျက်မြင်သက်သေပေါင်း200ရဲ့ထွက်ဆိုချက်တွေပါဝင်၈နှစ်ကြာမှုဆက်ဆဲခဲ့ပြီးတဲ့နောက်ဒီလူတွေမှာအပြစ်ရှိတဲ့အကြောင်းပြီးခဲ့တဲ့လကဆုံးဖြတ်ခဲ့တာပါ။ဒီတိုက်ခိုက်မှုဟာညနေရုံးစင်းချိန်လူကျက်တဲ့ရထားပထမတန်းကအတွဲတွေကိုဘုံတံထိခိုက်သွားခဲ့ရပါတယ်။အစိုးရရှင်းနေတယ်ကတော့ပါကစ္စတန်အခြေစိုက်စစ်သွေးကြအုပ်စုဖြစ်တဲ့ Lashkar-e-Taiba အဖွဲ့ကလျှက်စစ်ထမင်းအုပ်ထဲမှာဘုံထည့်ခွဲပြီးတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ဒီရှင်းနေတွေကပဲ2002ခုနှစ်တုန်းကနိုင်ငံမြောက်ပိုင်းဂူဂျာရတ်ပြည်နယ်တွင်ရုံးရင်းဆန်ခတ်ဖြစ်ခဲ့မှုပေါ်ပြန်လည်စားခြေတဲ့အနေနဲ့သူတို့အခုလိုတိုက်ခတ်ခဲ့တာလို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ဒီတိုက်ခတ်မှုကြောင့်အိန္ဒိယအနေနဲ့ပါကစ္စတန်နဲ့လုံနေခဲ့တဲ့ဆွေးနွေးပွဲတွေကိုလာပေါင်းများစွာရပ်ဆိုင်းခဲ့ပါတယ်။ဒီစနေပွဲတွေကိုနောက်ပိုင်းမှာပြန်ဆနိုင်ခဲ့ပေမဲ့နောက်တစ်ခါ2008ခုနှစ်မွန်ဘိုင်းမှာလူပေါင်း166ဦးထပ်တည်ခဲ့တဲ့နောက်ထပ်တိုက်ခိုက်မှုနောက်ပိုင်းမှာပြန်ရဆိုင်းထားခဲ့ရပါတယ်ခင်ဗ
ျဖိလစ်ပိုင်နိုင်ငံကတရားမဝင်အသီးစားရွှေဒူးဖော်ရေးလုပ်ငန်းတွေရဲ့ဆိုးရွားတဲ့လုပ်ငန်းခွင်အခြေအနေအောက်မှာရွေးမြောက်သေးတဲ့ကလေးငယ်ထောင်နဲ့ချီပြီးတော့နေစဉ်ဆွန့်ဆွန့်ဆားဆားအလုပ်လုပ်နေကြရတာကိုဟန်တားဖို့ဖိလစ်ပိုင်ဆိုးရွားကပြက်ကွက်နေတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဒီကနေ့ပြောလိုက်ပါတယ်အသက်6နှစ်လောက်ထိကိုငယ်တဲ့ရွေမြောက်သေးတဲ့ကလေးငယ်တချို့ဟာဘေးကင်းလုံခြုံမှုမရှိတဲ့82ပေအမြင့်ရှိတဲ့ရွှေရင်းတွေဒါမှမဟုတ်မြစ်ချောင်းပင်လယ်ကမ်းရိုးတန်းတွေတချို့ရေအောက်နေရာတွေမှာဈာမရေတွေထိခိုက်နိုင်တဲ့ပြဒါးနဲ့အစိတ်တင်တန်ပစ္စည်းတွေပါဝင်နေတဲ့ရွှေတူးဖော်ရေးလုပ်ငန်းတွေမှာလူလုကန်နေကြရတယ်လို့လူ့အခွင့်အရေးစောင့်ကြည့်လည်လာရေးအဖွဲ့ Human Rights Watch ရဲ့အစီအစဉ်ကစားထဲမှာဖော်ပြထားတာပါ နယောမျိုးခြေဆိုင်ဒီဘွဲကြီးက2014နဲ့2015ခုနှစ်တွေအတွင်းဖိလစ်ပိုင်အရှေ့ပိုင်းကာမာရင်းနိုဒီနဲ့မတ်စပါတီဒေသတွေမှာကိုယ်တိုင်ကွင်းဆင်းလေ့လာပြီးအသက်6နှစ်နဲ့18နှစ်အကြားရွှေရင်းလှုပ်သားကလေးငယ်65ဦးအပါအဝင်လူ135ယောက်ကိုတွေ့ဆုံမေးမြန်းခဲ့တာလို့ပြောပါတယ
်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလမ်းညွှန်ချက်တွေထုတ်ပြန်ရမှာ HIV ပိုးရှိကြောင်းစမ်းသပ်တွေ့ရှိထားသူတွေဘယ်သူကမှမဆို ART လို့အတူကခေါ်တဲ့ဒီဗိုင်းရပ်စ်နေနေစေချက်ချင်းပေးတယ်လို့တိုက်တွန်းလိုက်ပါတယ်။ADS ရောဂါကိုဖြစ်စေတဲ့ဒီ virus ပိုးနှိမ်နေရမှာဒီ ARD ဆေးသုံးဖို့အခုလိုတိုက်တွန်းရတာကဒီဆေးကိုရောဂါဖြစ်ပြီးစောစောသုံးနိုင်သူတွေအနေနဲ့ပိုပြီးအသက်ရှည်လာတာပိုကျန်းမာလာတာဒါအပြင်တခြားသူတွေကိုကူးစက်စေမဲ့အန္တရာယ်နည်းလာတာတွေကိုမကြခင်တွေ့ရှိချက်တွေကပိုမိုခိုင်မာလာစေလို့ဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီနေ့ထုတ်ပြောလိုက်ပါတယ်။အရင်တုန်းကတော့ဒီကုလသမဂ္ဂရဲ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ဒီလူနာတွေမှာကုခန်ဆွမ်းဆိုင်ရာဆဲရည်အတွက်တတ်တတ်မှတ်မှတ်အနေထားအောက်တစ်ခုကိုကြာလာမှသာဒီဆေးကိုသုံးတယ်လို့အကြံပေးထားခဲ့ပါတယ်။အခုတိုက်တွန်းချက်အသစ်ကြောင့်တော့ကမ္ဘာတစ်ဝှမ်းမှာဒီ ART ဆေးသုံးနိုင်သူအရေအတွက်28တန်းလက်ရှိရှိနေရကနေ38တန်းအထိတိုးတက်သွားနိုင်မယ်လို့ဒီအဖွဲ့ကခန့်မှန်းလိုက်ပါတယ်။ဒါအပြင်ဒီ WHO အဖွဲ့ကြီးကပဲအမျိုးသားချင်းလိင်တူဆက်ဆံသူတွေအပြင်ဒီ HIV ကူးစက်ခံရဖို့အန်ဒီအများကြီးရှိထားသူတွေကိုလည်းကာကွယ်ရေးကုသမှုတွေလုပ်ထားပေးတယ်လို့အကြံပြုထားပါတယ်။ဒီကုလသမဂ္ဂကျန်းမာရေးအဖွဲ့ကဆက်ပြီးအခုလိုကုသမှုကိုတိုးချက်လှုပ်လာတာဟာ2030ခုနှစ်ရောက်ရင် DAIDS ရောဂါပပျောက်သားရေးအတွက်ရည်မှန်းပြီးလှုပ်ဆောင်ချက်အသစ်တရအနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဆိုပါရခင်ဗျာ
။အမျိုးသမီးငယ်ရေးပညာရေးတင်ကြားရေးနဲ့ပတ်သက်တဲ့အရေးပါတဲ့လှုပ်ရှားမှုတစ်ခုမှာအမေရိကန်သမ္မတကတော့မီရှယ်အိုဘားမားကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုစွမ်းရည်မြင့်တက်စေမယ့်အားပေးစကားတချို့ပြောသွားခဲ့ပါတယ်။ကိုယ့်ရဲ့ရည်မှန်းချက်တွေအောင်မြင်မှုကြိုးစားတဲ့အခါအချစ်ဆိုတာကိုဦးစားမပေးကြဖို့သမ္မတကတော့ဆိုပါတယ်။သမဂ္ဂရောမီရှယ်နဲ့အတူရုပ်ရှင်သူဆောင်ချယ်လီစတီရွန်ဩစတြေးလျဝန်ကြီးချုပ်အောင်ဂျူလီဂီလတ်နဲ့တခြားပုဂ္ဂိုလ်တို့ပါဝင်တဲ့ဂလီမတ်မဂဇင်းကကြီးကြပ်စီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းအဲ့လိုပြောသွားတာပါအမျိုးသမီးငယ်တွေအနေနဲ့ကိုယ့်ကံကြမ္မာကိုဖန်တီးနိုင်သူတွေဖြစ်ဖို့လိုတယ်လို့မင်းသမီးချယ်လီစတီရွန်ကလည်းတက်ရောက်လာသူတွေကိုပြောပါတယ်ထက်မြက်တဲ့အမျိုးသမီးတယောက်လောက်ဆွမ်းမက်စရာကောင်းတဲ့အမျိုးသမီးဆိုတာမရှိဘူးလို့ဆိုပြီးအထူးသဖြင့်အမျိုးသမီးတွေကိုဘယ်လိုပြုမှုနေထိုင်ရမလဲဆိုတဲ့သတ်မှတ်ပြောဆိုချက်တွေကနေကြော်လွန်နေထိုင်နိုင်အောင်အမျိုးသမီးတွေကိုယ်တိုင်ကစူးစမ်းကြရလိမ့်မယ်လို့သူကပြောပါတယ်အခုလိုရှာမှုကမင်္ဂလင်းငယ်ရီပညာသင်ကြားခွင့်ရရှိရေးရည်ရွယ်ချက်နဲ့သမရဂရောမီရှယ်ဥပမာဥဆောင်ပြီးပကထပြုကြိုးပမ်းနေတဲ့ Let Girls Learn လှုပ်ရှားမှုနဲ့ချိန်ကိုက်လှုပ်ဆောင်တာဖြစ်ပါတယ်ခင်ဗျာ
ပုတ်ထုံးနေညနေခင်းနောက်ဆုံးရထားတဲ့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်တယ်လို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါခုရင်ဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းတင်ပြပါမယ်။ကချင်ပြည်နယ်ဝိုင်းမော်ချီဝေနဲ့ဆော့လော်မြို့တွေမှာနိုင်ငံရေးပါတီတွေမဲဆွဲစည်းုံနာမပြုလုပ်ဖို့အတွက်ကချင်အထူးဒေသတစ်ကောင်းဆောင်ဦးစခုံတင်ရန်ကတားမြစ်တာနဲ့ပတ်သက်ပြီးဂျာဟာရွေးကောက်ပွဲဥပဒေကိုဖောက်ဖျက်ရာကြကြောင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူအသိပေးခဲ့ပါတယ်။ဒီလိုအသိပေးခဲ့ပေမဲ့ဦးစခုံတင်ရန်ဘက်ကသူ့ရဲ့ထုတ်ပြန်ချက်ကိုပြန်လည်ရုပ်သိမ်းကြောင်းအာမမခံတာကြောင့်တားဆီးခံရတဲ့ပါတီတွေအနေနဲ့မဲဆွဲစည်းုံဖို့အခက်အခဲရှိနေဆဲဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုထပ်မံတင်ပြဖို့ရှိနေပါတယ်။တရင်အပြည့်စုံကို VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ကချင်အထူးဒေသတစ်အဖြစ်သတ်မှတ်ထားတဲ့ဝိုင်းမော်ချီပွေနဲ့ဆော့လော်မြို့နယ်တွေမှာအစိုးရအပြောင်းအလဲပြုလုပ်ဖို့အတွက်ရည်ရွယ်ချက်ရှိသေးတာကြောင့်အထူးဒေသတစ်ရဲ့ဥက္ကဋ္ဌဦးစခုံတည်င်းကဒီဒေသအတွင်းမှာသူ့မဟာမိတ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကလွဲလို့တခြားပါတီတွေမဲဆွယ်စည်းရုံးတာတွေမဆောင်ရွက်ဖို့လွန်ခဲ့တဲ့အပတ်ကတားမြစ်ခဲ့တာဖြစ်ပါတယ်။ဒီတားမြစ်ချက်ဟာရွေးကောက်ပွဲဥပဒေနဲ့ကိုက်ညီမှုမရှိတာကြောင့်ဦးစခုံကျင်းကိုဗိုလ်တူးနေကခေါ်ယူအသိပေးခဲ့တယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမမောင်ကွန်ကပြောပါတယ်
။ဟိုရွေးစီရင်ညွှန်ကြားချက်အရဦးစခုံကျင်းကိုခေါ်ယူ၍ဥက္ကဋ္ဌကျွန်တော်ကော်မရှင်ဖော်များပြီးတော့ဥပဒေရရှိပါတီအားလုံးကိုခေါ်ယူတက်တည်ထားပြီးတော့ရွေးကောက်ပွဲဆိုင်ရာဥပဒေတွေရှင်းပြတာပေါ့။တင်ပြပြီးအသိပေးတာပေါ့။သုံးပြန်တော့တက်ရောက်လာတဲ့ပုဂ္ဂိုလ်အားလုံးသူ့အပေါင်းပေါ့။ယူကောပွဲဆိုင်ရာဥပဒေတိုင်းလိုက်နာဆောင်ရမယ်ဆိုတော့ဆုံးဖြတ်ပါယူကောပွဲဆိုင်ရာဥပဒေမှာဆိုတော့ပုံစံလောင်းနေတာနိုင်ငံအတွင်းမှာသူကသူ့ရဲ့မဲ့ဌာနအနေနဲ့မဲ့ဆွေစည်းဝေးပိုင်မျိုးရှိတာပေါ့သူကသာသူ့ခွင့်ရတယ်ဟဲ့နော်အဲ့ဒ
ါ NDAK ခေါ်ကချင်ဒီမိုကရေစီသစ်တပ်မတော်ရဲ့ခေါင်းဆောင်ဦးစခုံကျင်းဟာ အစိုးရနဲ့အပြစ်ခတ်ရစဲခဲ့တဲ့နောက်ကချင်အထူးဒေသတည်းရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့သူဖြစ်တယ်လို့2009ခုနှစ်မှာတော့သူ့တပ်ဖွဲ့ကိုနေကြားဆောင်တပ်အဖြစ်အသွင်ပြောင်းဖွဲ့စည်းခဲ့ပြီး2010ရွေးကောက်ပွဲမှာကချင်ပြည်နယ်အမှတ်လေးမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်ခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲမှာတော့ကချင်ပြည်နယ်အမှတ်5အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံဖို့ရှိနေတာဖြစ်ပါတယ်။ဒီနယ်ရွေးကောက်ပွဲကော်မရှင်ကဥစခုံတင်းကိုခေါ်ယူအတည်ပြုတဲ့ပွဲကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကချင်အမှန်ကအမျိုးသားလွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဦးကျော်ကျော်ဦးကတော့
ဥစခုံတင်းကိုသူထုတ်ပြန်ထားတဲ့ဒီစင်နာချက်ကိုလုပ်သိပေးဖို့ဆိုမှာကော်မရှင်နဲ့ဒီနယ်ဥပဒေအရကြီးကပြောတယ်ဒါပေမဲ့သူကအဲ့ဒါကိုဘာမှပြန်မလုပ်အဲ့ဒီချိန်မှာပဲဒီနယ်ရွေးကောက်ပွဲကျင်းပရေးကော်မရှင်တွင်ရင်းမှုကအူလာဝင်ဆိုတာသူကနေနေမှာဒါဟောဥစ္စကုံလေးကဆွင့်ပြပါတယ်ဆိုပြီးမှသူ့မှာညပြောတာအဲအဲ့လိုဖြစ်တဲ့အခါကျတော့အပေါ်ကမစီလဲဖြစ်တာပေါ့လားသူကနေနေမှာတကယ်တော့လုံလုံကြီးလို့တာဝန်ယူတယ်သူ့ဒီသားမှာစက်ခိုင်ပါတီလိုပဲအားလုံးလွတ်လွတ်လပ်လပ်မဲဆွဲစီယုံပိုင်မရှိပါပဲဆိုတဲ့ဟာကိုသူပြောတာပေါ့အဲ့ဒါကိုလည်းမပြောခဲ့ဘူးအဲ့ဒါကတော့သွားလို့ခဲ့တယ်
ဒီအခက်အခဲတွေပြည်လည်စေဖို့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်အထိတင်ပြသွားမယ်လို့လည်းဦးကျော်ကျော်ဦးကပြောပါတယ်
။သူတို့ရဲ့ဆွေးနွေးညှိနှိုင်းပေးမှုဟာအသိပေးမှုဟာမလုံလောက်ဘူးဆိုတဲ့အကြောင်းလေး။နောက်ပြီးတော့ကျွန်တော်ဒူလီပီစီကိုပြန်နေကြတော်ကြီးကိုကျွန်တော်ဆက်ပြန်မှာပေါ့။
လက်ရှိတမ်းပြထားတဲ့နယ်မြေမှာ NLD ပါတီအပြင်တိုင်းရင်းသားစီလုံးညီညွတ်ရေးပါတီ၊လော်ဝော်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ၊လီဆူးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ၊ကချင်ပြည်နယ်ဒီမိုကရေစီပါတီ၊အမျိုးသားဒီမိုကရေစီအင်အားစုပါတီတွေလည်းပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်။လော်ဝော်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးတော်ခေါင်ကတော့ကချင်အထူးဒေသတစ်နယ်မြေမှာဆက်လက်ပြီးမဲဆွယ်စည်းရုံးဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။
ဟိုမနေ့ကသုံးချက်တာတိတိကတာအဆုံးဖြတ်တစ်ခုရတယ်ရေလို့တော့မဟုတ်ဘူးအမဥစခုံတင်ရင်သူ့ပစက်ကနေပြောတာတော့မရှိဘူးတပါပတိကအဲရံမဖြစ်တွင်နဲ့ရံမရှာတွင်နဲ့အေးအေးဆေးဆေးမေးဆေးစီယုံနိုင်တယ်သူဒီမှာပဲနောက်ဆုံးစကားတစ်လုံးနဲ့ပဲအစီအဝေးကအဆုံးသက်သွားသူတို့တီးတူးပြောပြီးမှအဲခုနပြောလို့တပါပတိကအဲစကားပြောထက်လာတယ်ပြောထက်လာတော့ကျွန်တော်တို့လည်းအခုတော့စီယုံလုပ်တယ်ရနိုင်တယ်စီယုံနေဆိုတဲ့ဟာတော့ရှိပါတယ်
ကချင်အထူးဒေသတစ်နယ်မြေမှာမဲဆွယ်စီယုံခွင့်ပြုမပြုဆိုတဲ့သတင်းနဲ့ပတ်သက်ပြီးဦးစခုံတည်ရင်ကိုစစ်တွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူ
းကိုမိုးစောပါရှင် VOA ကနေပုတ်ထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းရွေးကောက်ပွဲမဲဆွယ်စီယုံမှုဘလောက်ထိရောက်မှုရှိတယ်လဲဆိုတဲ့သတင်းဖက်အလှည့်ပေးရအောင်ပါရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့မဲဆန္ဒရှင်တွေကြားပူးပေါင်းလှုပ်ရှားမှုအားနေတာကြောင့်မဲဆန္ဒရှင်တွေရွေးကောက်ပွဲအပေါ်ယုံကြည်မှုလျော့စေတယ်လို့တနင်္ဂနွေလုံးအတိုင်းအတာနဲ့ရွေးကောက်ပွဲစောင့်ကြည့်သူတို့ကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်တွေရွေးကောက်ပွဲမှာပါဝင်လာအောင်လှုံ့ဆော်စီရင်မှုတွေနဲ့တလို့နိုင်ငံရေးပါတီတွေဘက်ကလည်းမဲဆန္ဒရှင်တွေထံကိုအရောက်သွားပြီးတော့မဲဆွယ်နိုင်မှုအားနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတို့ကထောက်ပြလိုက်တာဖြစ်ပါတယ်အသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပါရှင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကပွင့်လင်းမြင်သာမှုအားနေတာတွေနိုင်ငံရေးပါတီဘက်ကမဲဆန္ဒရှင်တွေနဲ့ထိတွေ့မှုအားနေတာတွေကြောင့်ပြည်သူတွေအနေနဲ့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေပေါ်မှာယုံကြည်မှုလျော့ပါးစေတယ်လို့ရွေးကောက်ပွဲလေ့လာဆောင်ကြည့်ရေးအဖွဲ့ PACE ကပြောဆိုလိုက်ပါတယ်ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ PACE ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဆိုင်ရဲကျော်စွာမြင့်ကအခုလိုပြောပါတယ
်ပွင့်လင်းမြင်သာမှုအားနေတဲ့အတွက်ကြောင့်မလို့နောက်ပြီးမှကျွန်တော်တို့ခုနပြောတဲ့အဲပါတီတွေနဲ့ဂျာနဲ့မဲဆန္ဒရှင်တွေနဲ့ဂျာရဲမှာရှိတဲ့ကျွန်တော်တို့တရားတောင်းတဲ့ relationship နောက်ပြီးမှ youth work commissioner ရှင်ဒီကောင်ကတော့အားနေတယ်အားနေတဲ့ပုံမှာပြည်သူလူထုကပို့ပြီးတော့မှဟိုစိတ်ပူစရာဖြစ်တာပေါ့ဆိုပြောရရင်တော့ချုပ်ပြီးပြောရအောင် youth work ဖြစ်စဉ်ပုံမှာအားလုံးကတန်တရားကြီးပြီးတော့တန်တရားကြီးပြီးတော့မှအဆိုးမြင်နေတာပေါ့လေဒါကစိတ်ပူစရာကောင်းတဲ့ချက်ပါပဲ
အဓိကတော့ကျွန်တော်ဟိုဟာပေါ့စိုးရင်စရာချက်ကတော့ communication ပေါ့ရွေးကောက်ပွဲကော်မရှင်ရဲ့နိုင်ငံရေးပါတီရဲ့ဗဟိုဓာရီရဲ့ဂျားထဲမှာ communication မရှိဘူးအဲ့ဒါကျွန်တော်တို့ကြီးမားတဲ့ဟိုဖြစ်တဲ့ဖြစ်တဲ့ပုံမှာကြီးမားတဲ့တန်တရားတွေကိုဖြစ်စေအဲ့ဒါတော့စိတ်ပူစရာကောင်းဆုံးပဲတချို့ဟာတွေကလည်းပဲကျွန်တော်တို့ထင်တာတော့ရေကြီးရှိနေမှားတာလည်းခြေကောင်းဖြစ်နိုင်တယ်တချို့ဟာတွေကြောင့်လည်းကျွန်တော်တို့ဤပညာပိုင်းဆိုင်ရာခြွင်းချက်လည်းခြေကောင်းဖြစ်နိုင်တယ်ဒါမဲ့လည်းစနစ်ကြလေးလာတွေမပြီးဆုံးသေးရတော့ဘယ်ဟာစနစ်ကြမှားတယ်ဘယ်ဟာကဒီရရှိနေမှာဆိုတော့ပဲသိနိုင်မလဲ
ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့ဘက်ကဒါမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘလို့အားနည်းချက်တွေရှိနေတယ်လဲဆိုတာကိုလည်း ပေးဆက်ဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဆိုင်ရဲကျော်စွာမြင့်ကအခုလိုဆက်ပြီးပြောပါတယ
်။ဒီကုပ္ပကော်မရှင်ကလည်းကျွန်တော်တို့ဟိုပါဘောဟိုအားနည်းချက်တွေရှိပါတယ်။ဒီပြည်သူလူထုကိုကျွန်တော်တို့အဓိကတော့မဲဆန္ဒရှင်စီလာကြည့်နိုင်အောင်သူတို့ဟိုမလုံနိုင်တာပေါ့လေ။ဒါလည်းသူတို့ရဲ့အကြီးမားတဲ့အချက်။နောက်ပြီးတော့မှကျွန်တော်တို့ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဟိုချက်ချင်းနိုင်ငံအဲကျွန်တော်တို့ဟိုမဖြေရှင်းနိုင်တာနောက်ပြီးတော့မှကျွန်တော်အထက်နဲ့အောက်နဲ့ကြားထဲမှာရှိရဆက်ဆံရေးကျွန်တော်တို့ဟိုပါဘောမချုံးမှုရပါဘောသူတို့ချင်းကြားထဲမှာအဲ့ဒါတော့ကျွန်တော်ဒါလို့ဖြစ်ဘူးပေါ့နောက်သူတို့အားနဲ့ကြပါဘောကျွန်တော်တို့ရဲ့ပေါ့လေပကနဦးတို့ရှိချက်မှာတော့ဗျာမဲသိန်းတင်ညာတတ်တတ်နဲ့မှုနဲ့ပတ်သက်လို့အဲ့လိုပါဝင်မှုကိုကျွန်တော်တို့မေးရမေးတဲ့ခါမှာနိုင်ငံရေးပါတီရဲ့ပါဝင်မှုမေးတဲ့ခါမှာနိုင်ငံရေးပါတီရဲ့ပါတီပါဝင်မှုဟိုပါဘောလေဗိုလ်တာတွေစီကိုရောက်တဲ့နှုန်းကလည်းနည်းတာတွေ့ရဆိုတော့ဗျာဟိုကြောက်ထမှာလေဒီမဲဆန္ဒရှင်တွေသူတို့များများဒီချက်ပို့ပြီးတော့မှထူးထူးကိုလို့မယ်ထင်တယ်အထူးတိကတော့တနင်္ဂနွေတိုင်းတာနဲ့ကြည့်မယ်ဆိုမလို့မြို့ပေါ်မှာထူးထူးမှုများပြီမယ်နေဒီမှာတော့နေမှာပေါ့
နွေပါလာချင်းပါမယ်လွတ်တော်အသီးသီးအတွက်ရွေးကောက်ပွဲအကျိုးကာလအတွင်းမဲဆန္ဒရှင်စည်းနေနဲ့ပတ်သက်ပြီးတိုင်းနယ်ပြည်နယ်14ခုတို့ကမြို့နယ်ပေါင်း130ရုံးမှာလေးလာစစ်တမ်းခောက်ယူခဲ့ပြီးတွေ့ရှိချက်တွေကိုအောက်တိုဘာလ1ရက်နေ့မှာထုတ်ပြန်သွားမယ်လို့လည်း Pace ကပြောပါတယ်လာမယ့်ရွေးကောက်ပွဲမှာပြည်내နဲ့တိုင်း14ခုတို့ကမဲယုံပေါင်း1000လောက်ကိုစောင့်ကြည့်သူ2000ဒုနဲ့လေ့လာနိုင်ဖို့ပြင်ဆင်ထားတဲ့ပေးဆက်ပွဲကရွေးကောက်ပွဲချို့ကာလမဲဆွေစည်းရုံးမှုတွေကိုဆက်လက်စောင့်ကြည့်သွားပြီးတွေ့ရှိရာတွေကိုလည်းထုတ်ပြန်သွားမှာဖြစ်ပါတယ်။လက်တလောရွေးကောက်ပွဲချို့ကာလမှာမဲဆန္ဒရှင်စည်းရင်မှားယွင်းမှုတွေဖြစ်နေစေဖြစ်တယ်လို့ပဲမဲဆွေစည်းရုံးမှုတွေမှာလည်းနှောက်ယှက်ဖျက်ဆီးခံရမှုတွေလည်းပေါ်ပေါက်နေတာပါ။မဲဆွေစည်းရုံးမှုနှောက်ယှက်ဖျက်ဆီးခံရမှုတွေနဲ့ပတ်သက်လို့တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရဲရေးပိုင်းအမှုတွေကိုရဲထံကိုထိုက်ရိုက်တိုင်ကြားချဖို့နိုင်ငံရေးပါတီတွေကိုတိုက်တွန်းထားပါတယ်ရှင
်။မတ်သိန်ကြီးထိုက်ကမင်းမြန်တင်ပြသွားတာပါရှင်။ခုတော့ရွေးကောက်ပွဲအထူးအစီအစဉ်အတွက် VOA ရဲ့တိုးချက်အစီအစဉ်တွေအကြောင်းမိတ်ဆက်ပေးပါရစေ။
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားတိုးချက်အစီအစဉ်တွေကိုအားပေးနားဆင်ကြပါအောင်ရှင်ခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ပြပါောင်းမယ်ရွေးကောက်ပွဲပညာပေးမှုတွေရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလူမှုကွန်ရက်တွေမှာတွေ့နေရပေမဲ့လည်းအောက်ခြေပြည်သူအများစုကလူမှုကွန်ရက်တွေနဲ့အလံဝင်နေပြီးနေ့စဉ်ရုံးကန်ရက်တည်နေရတဲ့ပြည်သူတွေအတွက်ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုအားနည်းတဲ့အကြောင်းမြန်မာနိုင်ငံကရောက်လာတဲ့သတင်းထောက်တူဦးလည်းဖြစ် VOA ထုတ်လုပ်ရေးမှူးတူဦးလည်းဖြစ်တဲ့ကွန်မင်းတိုက်ကတုံသက်ပါတယ်ဒီအကြောင်းကိုတော့ကိုငင်းချောင်းကတင်ပြထားပါတယ်ရှင
်ရွေးကောက်ပွဲနီးလာပေမဲ့အောက်ခြေပြည်သူတွေရဲ့ရွေးကောက်ပွဲအပေါ်အာယုံဆိုင်မှုအားနည်းနေသေးတယ်လို့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ရန်ကုန်မှာနေထိုင်တဲ့ဗီဒီယိုထုတ်လွှင့်ရေးမှူးဦးမင်းတိုက်ကမြင်ပါတယ်
။တချို့အခြေခံလူတန်းစားတွေကတော့ဒီရွေးကောက်ပွဲနဲ့ဆက်လို့ရှိရင်သူတို့ရဲ့နေ့စဉ်စားဝတ်နေရေးကိစ္စတို့ဘာတို့ကိုပဲဥတည်ဆောင်ပေးပြီးတော့သူတို့စဉ်းစားနေရတာပေါ့။ဒါပေမဲ့ရွေးကောက်ပွဲကြောင်းစကားဆက်လိုက်ရင်တော့ရွေးကောက်ပွဲကြသည်ပေါ့ဗျာ။ဒါပေမဲ့အချိန်ပြည့်ဒီရွေးကောက်ပွဲအတွက်ကိုအာယုံဆိုင်နေတဲ့ပုံစံမျိုးတော့အခြေခံလူတန်းစားအတိုင်းဝိုင်းထဲမှာမတွေ့ရဘူး။နောက်ပြီးတော့ဟိုခြေကံလူတန်းသားတိုင်ဝမ်အပြင်မှာကျွန်တော်ဗမာပြည်မှာလည်းတည်တဲ့အတိုင်းပေါ့ဟိုလူချမ်းသာအတိုင်းဝမ်ကြပြန်တော့လေအဲတချို့ကလည်းဟိုရွေးကောက်ပွဲအကြောင်းစိတ်ဝင်စားဖို့တဲ့ဆိုရအပြောင်းလဲဖြစ်သွားလို့ရှိရင်ငါတို့ရဲ့ဟိုချမ်းသာမှုအနေထားတွေကဘယ်လိုတွေပြောင်းလဲလာမလဲဆိုတဲ့ဟာတွေပူပင်တော့ကရောက်ကောင်းလဲရောက်နေမှာပေါ့ဒါကျွန်တော်မှန်းကြည့်တာအဓိကခြေကံလူတန်းသားတိုင်ဝမ်ဆိုတော့ကျွန်တော်လည်းခြေကံလူတန်းသားတိုင်ဝမ်နေရှိတဲ့ရက်ကွက်ထဲမှာနေတာဟိုနေတော့သူတို့ကတော့နေ့စဉ်နဲ့မြပူပင်တော့ကတွေပဲများနေတာပဲအဲ့ဒါလိုတော့ရှိတယ်မဲစင်းသွားကြည့်ဆိုလဲဟိုကြည်ကြတာလောက်ထဲဆိုင်တော့ဟိုတက်တက်ကြွကြွသွားကြည်တာမျိုးတိတ်မတွေ့ရဘူးဗျာကျွန်တော်ရက်ခွက်ထမလိုပေါ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရက်ခွက်အဖွဲ့တွေကပဲလိုက်ပြီးလိုက်လံဆော်ဩနေတာတွေတိန်တဆင်လိုက်စစ်ပေးနေတာတွေအိမ်နံရရောက်တွေလောက်ပဲတွေ့ရတယ်ကျွန်တော်တို့တဲ့
ရွေးကောက်ပွဲကနေအပြောင်းလဲတစ်ခုပေါ်လာရင်ကောင်းမယ်ဆိုတော့အကြမ်းမြင့်မျှော်လင့်ချက်ကတော့လူလူကြားမှာရှိနေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီမျှော်လင့်ချက်ကရေဘူးအဆန်နဲ့မျှော်လင့်ချက်လို့သူကပြောပါတယ်
ကုန်လုံးကတော့ပြောင်းလဲခြင်းကြတာပေါ့ဗျာဟိုဒုက္ခဒုက္ခတွေရောက်နေကြတဲ့အနေအထားတွေဟိုအကုန်လုံးပေါ့မိသားစုအစဉ်အဆက်ပေါ့တာသမီးတွေအားစားဒုက္ခရောက်နေကြတဲ့ဒုက္ခတွေကိုတော့နားလည်နေကြတယ်ဒါပေမဲ့လက်ရှိအနေအထားမှာအစိုးရတရားပြောင်းလဲဖြစ်သွားမယ်ဟိုပြုပြင်ပြောင်းလဲမှုဘဝသူတို့ရဲ့လူနေမှုဘဝတွေကိုပြုပြင်ပြောင်းလဲပေးနိုင်မယ်ဟိုအစိုးရတရားပေါ်လာမယ်ဆိုတဲ့ဟာတော့မျှော်လင့်ကြတယ်အဲမျော်လင့်ကြပေမဲ့ဟိုမျော်လင့်တာပဲရှိတယ်ကျွန်တော်အမြင်ဟိုတုံးတက်ကြည့်တော့ကတော့ထဲထဲဝင်ဝင်ဘာကြောင့်မျော်လင့်ရလဲဘလို့ပြောင်းသွားရင်ငါတို့ဘွားတွေဘာဖြစ်မလဲဆိုတော့သူတို့ရဲ့တကယ်ဘူးတူတာပိုင်း knowledge ပိုင်းဆိုင်ရာတော့နည်းတယ်ဗျအစိုးရပြောင်းရင်တော့ငါတို့ကောင်းမှာပဲဆိုတာတော့ပဲသူတို့အပေါ်ယံသိနေကြတဲ့သဘောကျွန်တော်မြင်ရတယ
်ရွေးကောက်ပွဲပညာပေးရေးမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍအရေးပါတယ်ဆိုတာကိုကိုမင်းတိုက်ကလက်ခံပါတယ်ဒါပေမဲ့လည်းလူအများစုကလူမှုကွန်ရက်တွေနဲ့အလံဝေးနေတယ်လို့သူကတုံးတက်ပါတယ်
ကျွန်တော်တို့လည်းဒီ social ဟို network ကိုတုံးနေဥမာ Facebook လိုဟာမျိုးတွေတုံးနေကြတဲ့အချိန်မှာဒီလို Facebook ပေါ်မှာကြတော့အကုန်လုံးကဒီရွေးကောက်ပွဲပညာပေးတဲ့ကိစ္စတွေကောဒီ message တွေမှားတာတွေယွင်းတာတွေကောကျွန်တော်တို့ဒီ virtual world ပေါ်မှာတော့ဖြစ်နေကြတယ်အဲဒါပေမဲ့အပြင်လောကမှာကျွန်တော်တို့ခုနပြောတဲ့အခြေခံလူတန်းစားတွေနေ့စဉ်နဲ့မျှအလုပ်ခွင်ဝင်ပြီးတော့ပုံမှန်တော့ကရောက်နေကြရတယ်ဒူတွေကြားထဲမှာကြတော့တမျိုးသူတို့ကတမျိုးတပါတာကိုကျွန်တော်တို့ဒီလို social network တွေတုံးတာတွေပါလေမရှိဘူးအလုပ်ပြန်လာတော့မှတုံးနေတဲ့သူဥမာတာသီးတွေကတုံးတဲ့လူကပြောလိုက်တော့မှဒီအကြောင်းအရာလေးကိုသိကြတော့ all in ဆိုတဲ့ဟာလောက်ပဲရှိတဲ့သဘောမျိုးရှိတယ်ဆိုတော့ထိထိရောက်ရောက်ပညာအဓိကကတော့ကျွန်တော်ဆိုလိုချင်တာကဒီလို social network တွေပေါ်ကနေပြီးတော့ပဲပြောနေတာတဲ့လက်တွေ့ကြကြအခြေခံလူတန်းစားနယ်ပယ်တွေကိုဝင်ရောက်ပြီးတော့ဟိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟိုဘူတုဒတွေအကြောင်းအရာတွေပညာပေးတွေကိုထဲထဲဝင်းဝင်းလောက်တာမျိုးတော့ဟိုတိတ်ပြီးတော့အားရစရာကောင်းတော့အောင်မမြင်ရဘူးကျွန်တော်အပြင်ကြည့်မိသလောက်ကတော့လေအဲ့လိုဖြစ်နေတယ်ဟုတ
်ပါတီတွေအကြားတစိတ်တွေစင်တူရုံးမှာဖြစ်နေတာတွေမဲပေးတဲ့အခါတစိတ်သုံးထုပေးရတာတွေကြောင့်အောက်ခြေပြည်သူတွေအတွက်ရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့လည်းကိုမင်းတိုက်ကတုံ့တက်ပြောဆိုသွားပါတယ်
ပါတီပုံစံစင်တူရိုးမှဖြစ်နေတာတွေနောက်ပြီးတော့တစိတ်သုံးထုပ်ပြီးပေးရမယ်ဆိုတဲ့အပိုင်းတွေမှာရှိနေတဲ့အတွက်ဒီမဲယုံတဲမှာကျွန်တော်တို့ဒီအခြေခံလူတန်းစားတွေဥမာပညာအားနေတဲ့သူတွေဘုသူဒ္ဓနေတဲ့သူတွေဒီလိုလူတန်းစားတွေအတွက်ကတော့ဟိုဝေဝေဝါဝဇဝေဇဝါဖြစ်နိုင်တဲ့အနေအထားတွေရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုလူတန်းစားတွေကလည်းကျွန်တော်ဗမာပြည်မှာတနည်းတည်းနေပုံများလာကြတာဟုတ်မြားလာကြတဲ့ဟိုဘုသူရလည်းအင်တန်မှနဲလာကြနဲရခြင်းအကြောင်းရလည်းသူတို့ရဲ့ဘဝရည်တည်မှုအတွက်ကိုပဲနေ့စဉ်နဲ့မျှလှုပ်ရှားနေတဲ့အတွက်လူနဲလာကြတဲ့လူတန်းစားတွေအတွက်တော့ဒီမဲတကယ်ပေးရတဲ့အချိန်မှာဘုသူရအပိုင်းဆိုင်အားနေတဲ့အတွက်အမှားယွင်းတွေဇွေဇွားတွေဖြစ်မယ်လို့ကျွန်တော်မြင်တယ်ဗျဟုတ်ကဲ့
Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးလုံးမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးရင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပုံပြီးခက်ခဲတာပေါ့ကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာအခုဝင်းုံဝင်းတော့ရှာနေရတာဒီကဲပတ်ဆောင်မရရအောင်ရှာတာမနေ့ပိုင်းဟိုဈေးပိုးရအောင်ရှာ
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
အေကနေဘုတ်ထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအတန်လွင်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်သင်ကန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို Video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေးမော်ရဲ့အင်္ဂလိပ်စာကိုလေ့လာနိုင်ကြပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီစီစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ September 30ရက်ပုဒ်ဟူးနေ့ညနေခင်းစီစဉ်တွေကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေ line to meter 2532.58 တို့ကနေည9:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းရဲ့ဒုတိယပိုင်းတိုးချက်စီစဉ်မှာနားဆင်ကြမှာတော့
မဲစင်းမှားတဲ့ကိစ္စပေါ့ကျွန်တော်ကဟိုတမင်ရွယ်ချက်ရှိရှိလုတ်တလားလို့တော့ကျွန်တော်ကတန်တရားရှိတယ်ဘာဖြစ်လို့လဲဆိုတော့မဲစင်းမှားရင်
မြမနိုင်ငံရေးလှေလာသုံးသက်သူဒေါက်တာရံမျိုးသိမ်းပါရှင်အပြည့်စုံကိုမကြာခင်ကြားကြရမှာပါတင်းနောက်မှာတော့ရွေးကောက်ပွဲမှာနောက်ဆုံးရသတင်းတင်ပြချက်နဲ့အတူတခြားစိတ်ဝင်စားစရာဆွေးနွေးမေးမြန်းခန်းတွေကိုလည်းဆက်တိုက်တင်ဆက်ပေးသွားမှာပါခုရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထက်ကကောက်နှုတ်ပြီးရှားဖောင်နဲ့ကိုရန်နိုင်တို့ကတင်ပြထားပါတယ်ရှင်
လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပပြုလုပ်မယ့်တထွေရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်သမိုင်းမတိုင်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူကပြောကြားလိုက်ပါတယ်။ဒါ့အပြင်အဲ့ဒီလိုအတိအမှတ်ပြုနိုင်ဖို့အတွက်ကတော့နိုင်ငံရေးခေါင်းဆောင်တွေအပြင်မြန်မာပြည်သူအများလက်ခံနိုင်တဲ့ရလအပေါ်မှာမူတည်မှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီလာမယ့်ရွေးကောက်ပွဲဟာတကယ်ကိုအရေးပါတဲ့အတွက်တရားမျှတမှုရှိဖို့လိုအပ်တယ်လို့မြင်သာထင်သာရှိပြီးအားလုံးပါဝင်နိုင်အောင်လှုံ့ဆော်ရမှာဖြစ်ကြောင်းဒီလိုဖြစ်လာဖို့အတွက်ကလည်းအစိုးရအပေါ်မှာတာဝန်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်နဲ့စစ်တပ်မှလည်းတာဝန်ရှိတဲ့အပြင်မြမလူမှုအဖွဲ့အစည်းတစ်ခုလုံးမှလည်းတာဝန်ရှိတယ်လို့မနေ့ကညွန်ယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့အကြိမ်80မြောက်ကုလသမဂ္ဂထွေထွေညီလာခံကြီးကိုတက်ရောက်လာတဲ့ကုလအတွင်းရေးမှူးချုပ်ဘန်ကီမူကမြမအရေးပူပေါင်းဆောင်ရွက်မှုကုလသမဂ္ဂမဟာမိတ်ဖွဲ့နဲ့တီးတန့်တွေ့ဆုံရမှာပြောဆိုလိုက်တာဖြစ်ပါတယ်
။ရန်ကုန်နိုင်ငံရေးသိပ်ပံကျောင်းကနေဦးစီးချင်းပါတဲ့ရွေးကောက်ပွဲဆိုင်ရာတွေ့ဆုံပွဲကိုရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့အစည်းတွေတက်ရောက်ခဲ့သလို88ပွင့်လင်းလူအဖွဲ့အစည်းကတာဝန်ရှိသူတွေကလည်းတက်ရောက်ခဲ့ပါတယ်။လက်ရှိဖြစ်နေတဲ့မဲဆင်းမှားရမှုကိုဖြေရှင်းဖို့အတွက်နေမြေကန်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထောက်ခံအတည်ပြုစာသက်တည်ကံလက်မှတ်တွေနဲ့ဒီကြေးရွာမှာနေထိုင်တာမှန်တယ်ဆိုရင်မဲပေးခွင့်ရရှိတယ်ဆိုတဲ့တာဝန်ရှိသူတွေရဲ့ဖြည့်ရှင်းမှုနီလန်းဟာမဲပေးမှုအတွက်ပိုပိုရှုပ်ထွေးစေတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့88ပွင့်လင်းလူအဖွဲ့စည်းကကျောင်းသားကောင်းဆောင်ဥကိုကိုကြီးကဝေဖန်ပြောကြားလိုက်ပါတယ်။ဒါအပြင်ကြိုတင်မဲပေးတဲ့လူကိုလည်းမဲယုံမှမဲသွားပေးတယ်လို့မျိုးလက်မှာမင်မရှိတဲ့အတွက်ကြောင့်ကြိုတင်မဲသွားပေးတဲ့လူတွေကိုသက်ဆိုင်ရာမဲယုံတာဝန်ရှိသူတွေကတေးသေးချာချာမစည်းစစ်နိုင်ဘူးဆိုရင်ကြိုတင်မဲပေးထားပြီးသားလူဟာနောက်တစ်ကြိမ်မဲထပ်ပေးလို့ရနိုင်တာကြောင့်ရှုပ်ထွေးမှုတွေအများကြီးဖြစ်ပေါ်လာနိုင်ကြောင်းလည်းဥက္ကူကိုကြီးကပြောပါတယ
်။ကချင်ပြည်နယ်ဘက်မှာတော့နိုင်ငံရေးပါတီတွေအနေနဲ့မဲဆွဲစည်းရုံးရေးလုပ်ရမှာတားဆီးပိတ်ပင်မှုတွေခံနေရပါတယ်။ကချင်ပြည်နယ်ဝိုင်းမော်ချီပွေနဲ့ဆော့လော်မြို့နယ်ဘက်မှာနိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးတာတွေမလုပ်ဘူးကချင်အထူးဒေသတိတ်ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်ခဲ့တာဖြစ်ပြီးဒီလိုမျိုးတားမြစ်တာဟာရွေးကောက်ပွဲဥပဒေကိုချိုးဖောက်ရာကြတာကြောင့်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကဦးစခုံတင်ရင်အဖွဲ့ကိုခေါ်ယူတည်ပေးခဲ့ပါတယ်ဒါပေမဲ့လည်းဦးစခုံတင်ရင်ဘက်ကတော့သူ့ရဲ့ထုတ်ပြန်ချက်ကိုပြန်လည်မယုတ်သိမ်းတာကြောင့်အဲ့ဒီဒေသကနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရမှာအခက်အခဲတွေရှိနေစေဖြစ်ပါတယ်ရှင်
ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထက်ကမှကောက်နှုတ်ပြီးရှားဖောင်နဲ့ကိုရနိုင်တို့ကတင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ပုတ်ထုံးနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုရွေးကောက်ပွဲဆိုင်ရာစကားဝိုင်းဆွေးနွေးပွဲအစီအစဉ်ကိုစတင်ပါမယ်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဒေါက်တာရံမျိုးသိန်းနဲ့ဦးစီသူအောင်မြင့်တို့နဲ့မဲဆန္ဒရှင်စီးရင်ရဲ့ရွေးကောက်ပွဲကော်မရှင်အပေါ်သုံးသပ်ချက်နဲ့ပတ်သက်ပြီးဆွေးနွေးထားကြတာဖြစ်ပါတယ်နားဆင်ကြည့်ရအောင်ပါရှင်
မင်္ဂလာပါရှင် VOA ရွေးကောက်ပွဲစကားဝိုင်းကနေကြိုဆိုပါရစေဒီနေ့မှာတော့ကျမတို့နဲ့အတူပါဝင်ဆွေးနွေးပေးမယ့်ပုံစံတွေကတော့ကျမတို့ပရိသတ်နဲ့အထူးပေးဆက်ပေးစရာမလိုတဲ့မြန်မာနိုင်ငံရေးကိုအနီးကပ်အကဲခတ်လေ့လာနေတဲ့ဆရာတွေပဲဖြစ်ပါတယ်ဒေါက်တာရံမျိုးသိမ့်ပါဟုတ
်ကဲ့မင်္ဂလာပါဗျဟုတ
်ကဲ့ပါဦးစီသူအောင်မြင
်မင်္ဂလာပါ
ဟုတ်ကဲ့ပါဒါကတော့ကျမတို့ရဲ့ဆရာဒေါက်တာခင်မောင်ကြီးဖြစ်ပါတယ
်မင်္ဂလာပါသမီးရ
ဟုတ်ကဲ့ပါဒီနေ့ကျမတို့ဆွေးနွေးကြမှာပေါ့နော်ဒီရွေးကောက်ပွဲကလည်းဒီတိတ်မလို့တော့ပါဘူးတလားကြကြတော့ပဲလို့ပါတော့တယ်အဲ့တော့ရွေးကောက်ပွဲတပွဲကျင်းပမယ်ဆိုလို့ရှိရင်အရေးကြီးဆုံးအပိုင်းဖြစ်တဲ့ဒီမဲစင်းကိစ္စပေါ့နော်မဲစင်းကိစ္စလေးကလည်းစပြီးဆွေးနွေးကြအောင်ပါကျမအတွေ့အကြုံလေးကိုအရင်ပြောပြမှဖြစ်မဲ့ခင်လေနော
်ဟုတ်ကဲ့ကဲ
ကျမဒီနိုင်ငံထွက်သွားတာဆိုလို့ရှိရင်အနှစ်20လောက်ရှိပါပြီကျမအမေရိကန်ပြည်ထောင်စုမှာအခြေစနေထိုင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားဖြစ်တဲ့ခံယူထားတာပါအနှစ်20ရှိပါပြီဒါပေမဲ့ကျမဒီမဲစင်းကိုဒီအွန်လိုင်းကနေကျမဆက်လိုက်တဲ့အခါမှာ ကျမနာမည်လည်းပါပါတယ်အကုန်လုံးအချက်လက်တွေလည်းအကုန်မှတ်ပါတယ်ကျမသားသမီး16နှစ်ပြည့်ပြီးတဲ့သားသမီး3ဦးလည်းအကုန်ပါပါတယ်အဲ့တော့လွန်ခဲ့တဲ့အနှစ်20ကထွက်သွားတဲ့ကျမမဲစင်းထဲမှာပါနေတာပေါ့နော်အဲ့တော့ဒီမဲစင်းနေမှားတယ်ဆိုတဲ့ဟာကကျမကိုယ်တိုင်လည်းလက်တွေခံစားရတာပေါ့ဒါပေမဲ့ကျမကတော့ဒီညွန်ကြားချက်အတိုင်းပဲပေါ့လေသစ္စာရပုံစံဖြည့်ပြီးတော့မဲစင်းကိုပဲဖြည့်ပြီးသွားပါပြီအဲ့တော့ဒီမဲစင်းဆိုတဲ့နေရာမှာကျမစဉ်းစားမှာဒီအရင်တုန်းကရွေးကောက်ပွဲတွေမှာရောမဲစင်းကိုဘယ်လိုလုပ်ခဲ့တယ်လဲပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာခင်မောင်ညိုကနည်းနည်းလေးအတွေ့အကြုံကြီးပြောပြပေးပါလားရှင
်အရင်ကတော့ကျွန်တော်လည်းရွေးကောက်ပွဲနဲ့တော့အများကြီးမဆုံဘူးဘာကြောင့်လဲဆိုကျွန်တော်လည်းနိုင်ငံအပြင်ထွက်ထွက်နေတော့လေကျွန်တော်တို့မဲစင်းရှိတယ်အဲ့တော့တခါလေကျနိုင်ငံခြားမဲချိုတင်မဲတွေပါပြေးလို့ရတာရှိတယ်အဲ့ဒါကျွန်တော်တို့ပြေးတယ်အဓိကတော့ကျွန်တော်သကောင်စင်းကနေယူတော့သူတို့လုပ်တာပဲဒီမဲစင်းကိုဘာမှကျွန်တော်တို့ကသိစဉ်းစားစရာမလိုတကယ်တည်းမဲစင်းလုပ်ပေးရမှာတာဝန်ကရွေးကောက်ပွဲကော်မရှင်ရှိတယ်လေသူကလုပ်ပေးရမယ်ဆိုတော့သူလုပ်ပေးတဲ့ဟာကိုကျွန်တော်တို့ကလက်ခံလိုက်အချိန်ကြိုက်မဲသွားထည့်လိုက်ရုံပေါ့လေအဲ့ဒီကျန်တဲ့နိုင်ငံတွေတော့လည်းဘယ်လိုလုပ်လဲတော့မသိဘူးအဲ့ဒီကျွန်တော်တို့ကတော့ဒီပြဿနာတစ်ခါမှမကြုံဘူးအဲ့တော့ပြည်သူတွေကိုမဲစင်းသွားကြည့်ကြပါမကုတ်မဲစင်းကိုလုပ်ကြပါပြည်သူတွေတာဝန်ပေးတာကောင်းတော့ကောင်းပါလေသို့တော်လည်းကျွန်တော်တို့ကျန်တဲ့နေရာမှာတော့ကျွန်တော်တို့အရင်ကဆရာလုပ်နေចောင်းသားတွေចောင်းသားတွေဒါလုပ်ပြီးပါဆိုရင်ចောင်းသားတွေမလုပ်ကြအောင်မလုပ်ကြရင်ဟောလူကြီးတွေပဲတလူလုပ်ရမယ်ဆိုတော့ပြောတဲ့ဟာကိုကျွန်တော်တို့ကဒီအမြဲတမ်းခွန့်ပေးတဲ့ကိစ္စရှိပါတယ်သို့တော်လည်းဒီမဲစင်းကြတော့မှကျွန်တော်တို့လူလုပ်တယ်ဆိုရင်ကျွန်တော်ဒီမိုကရေစီပဲတကယ်ပဲသွားတော့မလားလို့ကျွန်တော်စဉ်းစားမိတာပေါ့
ဟုတ်ကဲ့ပါဆရာဦးစီသူအောင်မြင့်အနေနဲ့ဒီမဲစင်းကဒီရာဂိုင်းနှုန်းပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကပြောတာကတော့30ရာဂိုင်းနှုန်းလောက်ပဲမှန်ကြီးရှိတယ်လို့ပြောပါတယ်အဲ့ဒါလေးနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင်
အဲ့ဒါကတော့ဥတင်အေးပြောတဲ့သဘောကဟိုဒီလိုပါအဲ့ဒီသူတို့ပထမတစ်ချိန်မဲစင်းကတ်တဲ့အချိန်တုန်းကပြည်သူလူထုသူတို့စည်းရင်းတွေကောက်ထားတာပေါ့30ရာခိုင်နှုန်းလောက်ပဲလာကြည့်တယ်တဲ့အဲ့တော့လာကြည့်တဲ့လူတွေလောက်ကိုပဲမှန်တယ်ဆိုတာကိုအာမခံပြီးနိုင်တယ်လို့သူကပြောတဲ့စကားလုံးမှာဘယ်လောက်မှန်တယ်မှားတယ်ဆိုတာကိုသူပြောတာမဟုတ်သူပြောတဲ့သဘောကတော့ဒီလူတွေဒီလောက်လာကြည့်တယ်အဲ့ဒီလူတွေအမှားတွေထောက်ပြမယ်ပြင်စရာရှိတဲ့တွေပြင်မယ်ဆိုတဲ့ခါကျတော့အဲ့ဒီလောက်ကိုပဲသူအာမခံတာပေါ့လာပြီးတော့မကြည့်တဲ့လူတွေအတွက်ကတော့သူဘာမှအာမခံချက်မပေးဘူးလို့ပြောတဲ့သဘောပါဟု
တ်ကဲ့ပါကျွန်မအတွေ့အကြုံကတော့နိုင်ငံသားမှာပေါ့နော်ကျွန်မတို့အမေရိကန်ပြည်ထောင်စုမှာဆိုရင်တော့မဲစင်းကကျွန်တော်တို့တွားကြည့်ဖို့မလိုပါဘူးတွားကြည့်ဖို့မလိုဘဲနဲ့ကျွန်မတို့ဒီအဲ့နေရာမှာနေတယ်ဆိုတဲ့မှတ်ပုံတင်လုပ်တဲ့ခါမှာအဲ့ data မှာရှိတဲ့ဒီကားလိုက်စင်းမဲ့လုပ်လို့ပေါ့ဒါမှမဟုတ် IDnational ID တခုပဲလုပ်လို့ပေါ့အဲ့ဒီမှာတခါလေ check လုပ်ရပါတယ် voters registration ဆိုပြီးတော့မဲပေးမှလာဒီနိုင်ငံရဲ့ရွေးကောက်ပွဲမှန်တဲ့နေရာမှာမဲပေးမယ်ဆိုလို့ရှိရင် voters registration နေရာလေးမှာကျွန်တော် check လုပ်ရပါတယ်လုပ်တဲ့အခါမှာတို့ကကျွန်မတို့ရဲ့ဒီအချက်လက်တွေကိုမှတ်ထားပြီးတော့ရွေးကောက်ပွဲတခုကျင်းပတော့မယ်ဆိုလို့ရှိရင်အဲ့ရွေးကောက်ပွဲဆိုင်ရာဒီပတ်ပုံတင်လေးကိုယုံအိမ်ကအိမ်ဝင်ပေါ့နော်လိမ့်စာနဲ့ပို့လိုက်ပါတယ်အဲ့ဒါလေးကင်ပြီးတော့မှမဲပေးမယ့်နေမှာသွားပြီးတော့ပေးရတာပါအဲ့တော့ဆရာရမျိုးသိက္ခာနေနဲ့ရောဒီမဲစင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးဒီ error ကြီးအမှားကြီးအများကြီးဖြစ်နေတယ်ဆိုတာနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင်အဲ
ကျွန်တော်အမြင်ကတော့မဲစင်းမှားတဲ့ကိစ္စပေါ့ကျွန်တော်ကဟိုတမင်ရွေချက်ရှိရှိလုတ်တလားလို့တော့ကျွန်တော်ကတန်တရားရှိတယ်ဘာဖြစ်လို့လဲဆိုတော့မဲစင်းမှားရင်ကျွန်တော်တို့2015ရွေးကောက်ပွဲရဲ့ရလတ်ဟာလည်းပဲလွဲချော်သွားမယ်။တနည်းအားဖြင့်လွဲချော်တယ်ဆိုတာပြည်သူလူထုရဲ့စန္ဒသဘောထားနဲ့ကိုက်ညီတဲ့ရွေးကောက်ပွဲရလတ်ဖြစ်လာဖို့အလားလာနေတယ်။အဲ့ဒီအတွက်ကြောင့်မလို့လက်ရှိမဲစင်းမှာအလွဲချော်တွေအမှားယွင်းတွေဖြစ်အောင်တမင်များဖန်တီးနေသလားအဲ့ဒီလိုကျွန်တော်ကတန်တရားရှိတယ်။အဲ့ဒီမဲစင်းကိစ္စမှာဆရာခင်မောင်ညိုပြောသွားတယ်လို့ပဲကျွန်တော်အမြင်အားဖြင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်။အစိုးရမှာတာဝန်ရှိတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရဟာပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုခန့်အပ်ထားတာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရသည်လည်းပဲတာဝန်ရှိတယ်။အဲ့ဒီလိုပဲကျွန်တော်ကမြင်တယ
်။ဟုတ်ကဲ့ပါ။ဒီမဲစင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ data ဆိုင်ရာအာဏာပိုင်တွေရောပြီးနောက်ပြီးတော့ဟိုဒီနိုင်ငံခြားနိုင်ငံတကာအဖွဲ့အစည်းတွေရောပေါ့ဝိုင်းဝန်းပြီးတော့ဟိုကူညီပံ့ပိုးပေးနေတာကြီးအများကြီးရှိပါတယ်။ဒီကျမဆိုလို့ရှိရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်ဒီ Carter Center တို့နောက်ပြီးတော့ဒီ NDI လို့ခေါ်တဲ့ဒီ National Democratic Institute တို့နောက်ပြီးတော့ USAID ပေါ့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့စကားပြောတိုင်းပြောတိုင်းမှာပေါ့သူတို့နဲ့တွေ့ဆုံမိများကနေလုပ်တိုင်းမှာဒီရွေးကောက်ပွဲကော်မရှင်ပေါ်မှာသူတို့အနေနဲ့တော်တော်လေးကိုအပြုသဘောဆောင်တဲ့အကောင်းမြင်တဲ့သဘောရှိပါတယ်ဆရာအဲ့တော့ဒီရွေးကောက်ပွဲကော်မရှင်ကြီးရဲ့လှုပ်ဆောင်ချက်တွေကအရင်တုန်းကနဲ့မတူဘူးပို့ပြီးတော့တိုးတက်မှုရှိလာတယ်ဆိုပြီးတော့ပြောပါတယ်နောက်ဦးတည်အေးကိုယ်တိုင်ကလည်းသူက2012ခုနှစ်ဂျာပြရွေးကောက်ပွဲမှာတမတမကြကြနဲ့သူလုတ်ခဲ့လို့မလို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်တိုက်ခိုက်အဖွဲ့ကဒီတခဲနဲ့နိုင်ရခဲ့တယ်ပေါ့လေအဲ့တော့ဒါကိုကြည့်ချင်းအဖြစ်သူကတမကြကြကြနဲ့ဒိုင်လူကြီးလုတ်ပေးမယ်ဆိုပြီးတော့ကျွန်တော်ပြန်ချေပါတာရှိပါတယ်အဲ့တော့ဆင်းရအနေနဲ့ရောဒီရွေးကောက်ပွဲကော်မရှင်ရဲ့ဒီဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင်
ကျွန်တော်တို့ကတော့ဒီမဲစင်းစမှားတာဟိုစိတ်မချမ်းသာဖြစ်တာပေါ့ဒါတခုခုပဲဘာတခုခုလဲဘယ်သူမှမသိဘူးဘာတွေလောက်ကြလဲမသိဘူးကျွန်တော်တို့ဒီ60ရွေးကောက်ပွဲတုန်းကတော့ကျွန်တော်တို့ဒီမဲစင်းနေဘာညာတွေကျွန်တော်တို့ဘာမှဂိူးမဆိုင်ဘူးမဲထဲကြမဲထဲကြတော့ NLD နိုင်တာပေါ့လေအပြတ်အသတ်နိုင်သွားတယ်အဲ့တော့နိုင်တဲ့အချိန်မှာကျွန်တော်တို့ကမဲခိုးမလားမဲတွေဘယ်လိုလောက်ကြမလဲဆိုတဲ့ဟာကိုစိတ်ကူးနေတဲ့အချိန်မှာပဲဒီအစိုးရကဘုရုပ်ခင်းကျုံကကြီးညာခဲ့တယ်။ဘာလဲဆိုရင်ဒီရွေးကောက်ပွဲကအနိုင်ရရှိတဲ့လူတွေကကျွန်တော်အခြေခံဥပဒေရေးဆွဲရမယ်။အဲရေးဆွဲနေတဲ့အချိန်မှာတမတော်ကဆက်လက်ပြီးတော့အုပ်ချုပ်ထားမယ်ဆိုတော့တလုံးပဲထည့်လိုက်တယ်။အဲ့ဒါเนาะကျွန်တော် AB လ14ရက်လောက်ကဖြစ်တာ။အဲ့တော့ဒီဂျန်ပတ်ဝန်းကျင်လောက်ထင်တယ်ကျွန်တော်။အဲ့ဒီအချိန်မှာသူပြောလိုက်တော့ဘယ်သူမှသိသတိမထားမိ။အဲ့တော့ပြီးမှဒီသူတို့တွေကအချင်းကဥပဒေဆွဲမယ်အစိုးရဖွဲ့မယ်ဆိုတော့အဲ့ဒီလူတွေကိုဖမ်းဆီးမှုတွေလုပ်တယ်။ဘာကြောင့်လဲဆိုတော့အာနာဖီဆန်လည်းဆိုတဲ့သဘောမျိုးနဲ့ဖမ်းဆီးမှုတွေလုပ်တယ်။အဲ့ဒီလူတွေကအဲ့ဒီအချိန်မှမှတိတော်တယ်။တိတော်တော့ဇူလိုင်12ရက်နေ့ထင်တယ်။ကျွန်တော်တို့အစိုးရကနေကြီးညာတယ်။နာဝတအစိုးရကနေကြီးညာတယ်။ဒီဟာရွေးကောက်ပွဲကိုလုပ်တဲ့ဟာကကျွန်တော်တို့အချင်းကဥပဒေဆွဲဖို့ပါပဲ။အဲ့တော့အချင်းကဥပဒေဆွဲဖို့နောက်တစ်နှစ်နှစ်နှစ်မှာသူတို့စပြတော့ဖွင့်တယ်အဲ့ဒါကဘယ်လောက်ကြာလို့15နှစ်ကြာသွားတယ်15နှစ်ကြာလို့2008ခုနှစ်ထိရောက်သွားတော့ပေါ့အဲ့တော့ကျွန်တော်တို့ကရေကောက်ပွဲမှာသူတစ်ခုခုလုပ်မယ်ဒီဥစ္စာဆိုရင် psychology နဲ့လည်းဆိုင်တယ်ပြည်သူတွေကဟိုလေမဲစင်းကိုတိတ်ပြီးစိတ်ဝင်စားနေတဲ့အချိန်မှာသူဘာဆက်လုပ်သွားမလဲကျွန်တော်တို့မသိလိုက်ဘူးဟိုမျက်လှည့်ပြလာလူလူပဲအဲ့တော့ကိုစီသူအောင်မြတ်အမြဲပြောတာမျက်လှည့်ပြလာဆိုတာအဲ့တော့မဟုတ်ဘူးဆက်ပြတော့ပြောအောင်
ကိုမျက်လှည့်ပြတာပါလေရှင
်မျက်လှည့်ပြတယ်ဆိုတာကရေကောက်ပွဲကော်မရှင်ကရေကောက်ပွဲလုပ်တော့မယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာရေကောက်ပွဲဖြစ်စဉ်ဆိုတာကျွန်တော်တို့ရှိတာပေါ့ဖြစ်စဉ်ဆိုတာရှိတဲ့ခါကျတော့တစ်ခုပြီးတစ်ခုသူ့ရဲ့ထုတ်ပြန်ကြေညာချက်တွေကဟိုအများမထင်မှတ်ထားတဲ့ဟာမျိုးတွေပေါ့ဥမာမဲစင်းထုတ်ပြန်လိုက်တယ်ဆက်ဆက်ဦးဆုံးကအများကြီးမှားကြတယ်အများကြီးမှားကြတယ်ခုနကတော့ဟိုဥစ္စာကြုံတယ်လို့ပေါ့နော်တော်ကင်ဆိုးဝင်းကြုံတယ်လို့ပဲလွန်ခဲ့တဲ့အနှစ်20လောက်ကနိုင်ငံထွက်သွားတဲ့လူတွေလည်းပါတယ်တည်ဆုံတဲ့လူတွေလည်းပါတယ်အကုန်လုံးအဲ့ဒါမျိုးတွေအဲ့လိုဖြစ်တဲ့အချိန်မှာနောက်တစ်ချိန်ထပ်ပြီးတော့မှထပ်ပြီးတော့ထုတ်ပြန်တယ်အခုနောက်ဆုံးချိန်ထုတ်ပြန်လိုက်တဲ့အခါကျတော့လေဒါကွန်ပျူတာစနစ်ပြောင်းလိုက်လို့ဆိုပြီးတော့မှဟိုကျွန်တော်တို့ဒီဗမာစာဖွဲ့စည်းပုံအရဆိုရင်မဲစင်းတွေကျွန်တော်တို့ဖတ်ဖတ်ဘာဝဲဖတ်ဖတ်ပေါ့နော်ဘယ်ဘက်ထိတ်ကနေဒီလိုမျိုးစဖတ်သွားတယ်ပြီးတော့မှနောက်ဆုံးကျွန်တော်တို့သွားတော့ဒီလိုမျိုးဖတ်တဲ့အလေထားရှိတယ်အခုတို့ထပ်ပြီးတော့ထုတ်လိုက်တဲ့နောက်ဆုံးမဲစင်းမှာကြတော့အရင်ဟာကိုပြင်ထားသလားမပြင်ထားဘူးလားဆိုတာစစ်နိုင်ဖို့ထားဒီဟာကြီးကိုကြည့်ဖို့အတွက်ကိုသူကဘယ်လိုပုံစံလောက်ထားလဲဆိုတော့အရှိဆုံးမှာဆိုရင်မဲစင်းအမှတ်စဉ်လူနာမည်အဲ့ဒီလူနာမည်နဲ့အမှတ်ပုံတင်ပြီးတော့မှအဖေနာမည်အမေနာမည်အိမ်လိပ်စာဆိုတာလာတယ်အဲ့ကျွန်တော်ကဘာညွှန်ကြားလဲဆိုတော့အိမ်လိပ်စာကိုအရင်ကြည့်ပါတယ်ကျွန်တော်တို့ဒီလိုအရင်ကြည့်ရတယ်ပြီးတော့မှနောက်အိမ်လိပ်စာမှန်သွားပြီဆိုရင်နောက်ကျွန်တော်တို့ကဒီဘက်မှာကိုယ့်နာမည်ပါမပါဒီလိုတစ်ခါပြန်ကြည့်ရတယ်ဆိုတော့လူတွေကမူးနောက်သွားပြီးတော့မှအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့ဒါလည်းသူရုတ်တရက်လှုပ်လိုက်တဲ့ခါကျတော့လူတွေကမစစ်နိုင်တော့အံ့ဩသွားတယ်နောက်တစ်ခါထပ်လာပြောင်းအဲ့ဒါပြီးတော့မကြသေးခင်ရန်ကုန်မှာသူသတင်းစာရှင်းလင်းပွဲလုပ်တယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့ရေဘေးဒေသတွေဘာတွေမှာတဲ့ဟိုမှတ်ပုံတွေနေပျောက်တယ်အိမ်လုံးစင်းနေပျောက်တယ်အဲ့တော့အဲ့ဒီလိုမျိုးပျောက်တဲ့ဟာတွေပြဿနာမပေါ်အောင်ပေါ့မဲမပေးခင်အချိန်မှာမဲပေးဖို့တပတ်လောက်အလိုမှာသူတို့ကော်မရှင်ကနေပြီးတော့မှမဲပေးပိုင်ခွင့်လက်မှတ်လေးတွေထုတ်ထားပေးမယ်တဲ့လာလာထုတ်ကြပေါ့နော်အဲ့ဒီခါကျရင်အဲ့စာပြုတ်ကိုယူသွားပြီးရင်မဲပေးတဲ့နေ့မှာဒါဟုတ်ပါလေဒါကိုပြပြီးတာနဲ့မဲပေးခွင့်ရပြီပေါ့မဲလက်မှတ်ရပြီပေါ့ဆိုတော့အဲ့ဒါရုပ်ောက်ပွဲဥပဒေဒီမှာတိတိကျကျပါထားတာကဘာလဲဆိုတော့မဲပေးခွင့်နဲ့ပတ်သက်ရင်မဲရုံကိုကျွန်တော်တို့သွားမယ်မဲစင်းမှာကျွန်တော်နာမည်ပါရမယ်ဒါဥပဒေနဲ့တိတိကျပြထားတာလေပြီးရင်ကျွန်တော်ဖြစ်ကြောင်းအဲ့ကျွန်တော်အောင်မြင့်ဆိုအောင်မြင့်ဖြစ်ကြအောင်တက်တေကကပ်ပြအမျိုးသားမှတ်ပုံတင်တခုခုပေါ့နော်အဲ့ဒါကိုပြပြီးတော့မှအဲ့ဒီပြတဲ့အချိန်မှာလဲဝိုင်းပြီးတော့စစ်ဆေးကြမယ်မဲယုံမှာအဲ့ဒီမှာနိုင်ငံရေးပါတီကိုယ်စားလှယ်တွေရှိမယ်အဲ့ဒါကျွန်တော်သေချာတော့မှသာမဲလက်မှတ်ထုတ်ယူပြီးတော့မဲပေးရမှာအဲ့ဒီဥစ္စာကို तू ကသူ့ဥပဒေကို तू ကပြောင်းလဲတယ်ဆိုတော့အထိပယ်သွားထွက်တယ်ထွက်တော့တချို့တွေကတင်းတော့တွေကမေးကြပြီပေါ့နော်အဲ့ဒါနဲ့ပတ်သက်လို့နိုင်ငံတကာကလည်းငွေကြေးတွေအများကြီးကိုကြခံထားတယ်ပိုစတာတွေဒီဝါဒဖြန့်နေတာတွေနောက်ရုပ်သံတွေပါရိုက်ကူးထားတယ်ပြည်သူလူထုအတွက်ကိုမဲယုံသွားရင်မှတ်ပုံတွေပြပြီးတော့မဲပေးရမယ်ဆိုတာဆရာနော်အဲ့ဒါအဲ့ဒါတွေမလို့တော့ဘူးဆိုတဲ့ခါကျတော့တမျိုးကြီးဖြစ်သွားပြန်အောင်ဒါဥပဒေကိုလည်း तू ကဟိုဘယ်လိုလဲဟိုလိုက်နာပြီးတော့ကျင့်သုံးတာမဟုတ်တော့ဘူ
းတဘာဝဘေးအန္တရာယ်ဟိုခံခဲ့ရတဲ့ဒီဒေတာတွေကိုပေါ့လေအခုမဲစင်းကြီးကိုရက်ကိုထတ်တိုးပေးလိုက်ပါတယ်အဲ့တော့အဲ့ဒီမျိုးဝေးလံခေါင်းပါတဲ့ဒေတာတွေမှာလူတွေအကုန်စိုးရိမ်နေကြတာကတော့ဟာမဲလိမ်မဲခိုးတာကတော့ဒီလိုမျိုးမျိုးကြီးပြားကြီးတွေမှာတော့ဖြစ်ဖို့မရှိဘူးဘာလို့လဲဆိုတော့နိုင်ငံတကာအကဲခတ်အဖွဲ့ကြီးလည်းရှိမယ်အကုန်လုံးကလည်းအမိကစောင့်ကြည့်နေကြတယ်ပေါ့အဲ့တော့အများစိုးရိမ်နေကြတာဝေးလံခေါင်းပါတဲ့ဒေတာတွေမှာဒီမဲပေးမဲ့ဒီမဲစင်းတွေအကုန်လုံးကစိုးရိမ်နေကြပါတယ်အဲ့တော့ တော်တော်များများလေဒီဒီခိုင်မျိုးပါတီကဒီဟိုပါဝင်မဲ့ဟိုရှင်ကြိုင်မဲ့ပုံကိုယ်တွေနောက်ပြီးတော့တတိပုဂ္ဂလအနေနဲ့ဟိုရှင်ကြိုင်မဲ့ပုံကိုယ်တွေကလည်းအဲ့ဒီနေရာတွေကိုရွေးထားတယ်ဆိုတော့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်ရဲမူးသိန်းအနေနဲ့ဘယ်လိုများစဉ်းစားလို့ရပါလဲရှင
်ကျွန်တော်အမြင်ကတော့ကျွန်တော်တို့ကျွန်တော်မှတ်မိသလောက်ပေါ့လေလက်ရှိမဲစရင်ရဲ့အချိုးအစားမှကြည့်ရင်ကျွန်တော်တို့ကျေးလက်ဒေသမှာမဲပေးပိုင်ခွင့်ရှိသူက80ရာခိုင်နှုန်းဖြစ်နေမျိုးပြမှာ30ရာခိုင်နှုန်းဖြစ်နေအဲ့တော့ရေပူရအဖြစ်ပေါ့ရန်ကုန်မန္တလေးမြို့ကြီးတွေကလွှဲရင်ကြံတဲ့မြို့တွေမှာအနိုင်ရှုံးဟာရွာမဲပေါ်မှာအမှုတည်တယ်လို့ဖြစ်နေကျေးရွာတွေရဲ့မဲပေါ်မှာအဲ့တော့တစ်ဖက်ကကြည့်လိုက်တဲ့အခါကျတော့ရွာတကြီးရွာအုပ်ချုပ်ရေးမှုဆိုတာတကယ်တမ်းကျတော့ကျေးရွာတွေမှာကျေးရွာပြည်သူလူထုကအယံကိုကြောက်ရတဲ့လူတယောက်ဖြစ်နေပြီးတော့အဲ့ဒီရွာအုပ်ချုပ်ရေးမှုဟာပြည်ထောင်ဝင်ကြီးဌာနရဲ့နော်လစာကိုစားပြီးတော့ခန့်ထားခြင်းခံရတဲ့ပုံကူဖြစ်နေတယ်။အဲ့ဒီအခါကျတော့အဲ့ဒီလိုဘက်ကကြည့်မယ်ဆိုရင်ကြေးရွာတွေမှာတကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားလို့စိုးရိမ်စရာရှိတယ်။အဲနောက်တစ်ချက်ကအမခွနဆွေးနွေးသွားတဲ့အပိုင်းမှာဥပမာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာနော်လက်ရှိအာဏာရပြည်ခံပြိုးပါတီရဲ့အကြီးတန်းခေါင်းဆောင်တဦးဖြစ်တယ်။နောက်ပြီးတော့အဲ့ဒီပါတီရဲ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တယ်။နောက်ဒုတိယဗိုလ်ချုပ်ကြီးဟောင်းတဦးဖြစ်တဲ့အခါကျတော့သူဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုလုပ်ပေးနိုင်မယ်လို့ကျွန်တော်ကတော့ယုံကြည်မရှိဘူး။အဲ့ဒီလိုပဲနော်ဒီရွေးကောက်ပွဲမှာဝင်ပြိုင်မဲ့နော်နိုင်ငံရေးပါတီတွေအစိုးကြီးကတည်းကဒီကိစ္စကိုလွတ်တော်ထဲမှာရောလွတ်တော်ပြင်ပမှာရောပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့နော်ရွေးကောက်ပွဲကော်မရှင်အတိတ်ပြန်လဲဖွဲ့စည်းရေးကိုလုပ်ခဲ့ဖို့ကောင်းတယ်။ဒါပေမဲ့ဒီအချိန်မှာလည်းပဲကျွန်တော်တို့ကဒီအတန်ကိုတော့တက်နိုင်တဲ့လောက်ညင်ညင်မာမာပြောထားဖို့လိုအပ်တယ်လို့မြင်တယ်။နောက်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ရွေးကောက်ပွဲအပေါ်မှာသဘောထားကကျွန်တော်ခန်းစားမိတဲ့လောက်တော့သူတို့ဟာလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရောလက်ရှိအာဏာရအစိုးရနဲ့ရောသူတို့ကိုသူတို့တလီတဲ့စီးနေတယ်လို့သူတို့ခံယူထားပုံရတယ်အဲ့ဒီအတွက်ကြောင့်မလို့သူတို့ဟာမြန်မာပြည်သူလူထုအများစုရဲ့အမြင်သဘောထားတွေကိုမျက်ကွယ်ပြုပြီးတော့အစိုးရနဲ့အစဉ်ပြေရေးရွေးကောက်ပွဲကော်မရှင်နဲ့အစဉ်ပြေရေးကိုပဲဦးစားပေးပြီးလုပ်နေတယ်လို့ကျွန်တော်ကခံစားရတယ်
โอเคပါတော်တော်များများလဲဒီလိုပဲပေါ့เนาะဟိုဒီ EU ဥရောပတမကတို့ဒီ American ပြည်ထောင်စုနောက်ပြီးတော့ဒီတခြားဒီ Japan တို့ဘာတို့ပေါ့အကုန်လုံးပေါ့ဒီမြန်မာနိုင်ငံရဲ့ဒီအပြုပြင်ပြောင်းလဲရေးကိုတို့အနေနဲ့တွန်းအားပေးတဲ့အနေနဲ့ဆိုပြီးတော့တို့ဖြည့်ခီးရောက်အောင်တော်ရုံတိုင်ရုံကိစ္စလောက်တော့တို့ကဟိုပေါ့ဥပ္ပခါပြုထားပြီးတော့ဒါလေးကိုဖြစ်မြောက်သွားအောင်ဒီဒီမိုကရေစီမြန်မာဒီမိုကရေစီအရေးမှာအရေးပါဆုံးဖြစ်တဲ့တစ်ခုအရေးပါတဲ့ရာတစ်ခုဖြစ်တဲ့ဒီရွေးကောက်ပွဲကျင်းပတာအထမြောက်သွားအောင်ဆိုပြီးတော့ဝိုင်းဝန်းပြီးတော့ဟိုတွန်းအားပေးအားပေးနေပုံနဲ့ကြပါတယ်ရှင်အဲ့တော့ဆရာဒေါက်တာခင်မောင်ကြီးတို့အနေနဲ့ပေါ့နော်ဒီလာမဲ့ဒီရွေးကောက်ပွဲမှာပေါ့ဒီမဲစင်းရင်ကိစ္စကလည်းတော်တော်လေးကိုအားလုံးပုံဝင်မကြဖြစ်နေကြတာပေါ့နော်ဒီပြည်သူတွေရဲ့ဒီမဲစင်းရင်အပေါ်မှာဟိုသူခံစားရတာလည်းပတ်သက်ဆရာရဲ့အတွေ့အကြုံကြီးပြောပြပေးပါအောင်ရှင်
အဲမနေ့ကပဲကျွန်တော်သတင်းစာတွေဖတ်ကြည့်တော့အဲ့မှာလူတစ်ယောက်ကလာပြီးတော့သူကမဲစင်းရင်တွေကိုလာပြီးတော့တွေ့တော့သူ့နာမည်မပါအောင်ဆိုမဲယုံကိုသွားပြီးတော့တော့ပူညာပူညာလုပ်တယ်အဲ့ဒီကကော်မရှင်ပါလေရက်ကြီးကကော်မရှင်နဲ့သူစကားတော်တော်လေးများတယ်ရန်ဖြစ်တော့နောက်ဆုံးကြတော့သူကတော့တကယ်တည်းသူမှားတာပါလေသူကတော့ဒီဘာကော်မန့် SN နဲ့သူနေတဲ့ရာကြီးသကောင်စင်းရင်ပေါ့ရာကြီးသကောင်စင်းကလည်းတကယ်တော့ပါရမှာပါဒါမဲ့မပါဘူးသူကပြောတာဆိုတာမှားတဲ့အတွက်သူ့ကိုအေးအေးယူမှုတွေပါလေဖြစ်သွားတယ်အဲ့လိုမျိုးနေရာတွေအများကြီးရှိတယ်အဲ့တော့ပြည်သူတွေကတော့ဝိုင်းပြောနေကြတယ်ခုနကတုန်းကလို30ရာခိုင်နှုန်းပဲပေါ့လေ30ရာခိုင်နှုန်းကတော့ကျွန်တော်30ရာခိုင်နှုန်းကြားလိုက်တဲ့နဲ့ဟိုတင်းကအမှန်ကတော့ဥတည်အေးကပြောတာအမျိုးစုံတော့ရှိမှာပေါ့ဒါနိုင်ငံရေးစကားတွေပဲဒါမဲ့ပြည်သူကတော့ဟာ30နိုင်ငံရာခိုင်နှုန်းပဲမှန်တာကိုလက်ခံနိုင်မယ်လို့ပြောတော့ကျွန်တော်တို့ဘေးကလူတွေကပြောကြတော့30ရာခိုင်နှုန်းဆိုတာဆောင်ဝဲတော်မှာမအောင်ဘူးအဲ့တော့ဒီဥစ္စာကကျွန်တော်တို့တခုမှားတော့မယ်ဆိုတဲ့ဟာလေးကပြောနေကြတော့ပြည်သူကဒါကိုကြည့်နေတယ်ပြည်သူကလည်းမဆောင်ဝဲနေသူ့အလို့လို့ကိုသူလို့တာပဲကျွန်တော်တို့လည်းကိုယ့်အလို့ကိုလို့ကြတယ်ဒါကြောင့်လည်းအစိုးရဆိုတာတင်မြှောက်ထားတာပေါ့အဲ့တော့အစိုးရကမှန်မှန်ကန်ကန်လုပ်ပေးတဲ့အစိုးရပဲလိုချင်တယ်ပြည်သူလူထုကအမှန်တန်သနာစရာကောင်းတဲ့အခြေအနေရောက်တာပေါ့လေဟောလုံးသမျှခံရမယ့်သဘောမျိုးဖြစ်တယ်ဆိုတဲ့ဟာမျိုးကဟောနိုင်ငံတကာလည်းသိဖို့တော့လိုလဲလို့ကျွန်တော်ထင်ပါတယ
်30ရာခိုင်နှုန်းဆိုတော့ဒီမဲပေးနိုင်တဲ့ပေါ့ဥယျပေါ့မဲဆန္ဒရှင်ဥယျဘယ်လောက်ရှိရလို့များကြားမိပါလဲရှင
်လောလောဆယ်တနိုင်ငံလုံးမှာအကြမ်းပြင်းပေါ့32တန်းနဲ့32တန်းကြားရမှာရှိတယ်
မဲပေးပိုင်ခွင့်ရှိသူစီးရင
်ဟုတ်ကဲ့ပါအဲ့တော့တို့ကတော့ဒီမဲပြားတွေတော့125တန်းလားမသိရိုက်ထားတ
ယ်အဲ့ဒီစားရိုက်ထားတဲ့ဟာကိုကျွန်တော်တို့တွက်ကြည့်တာပေါ့နော်တွက်ကြည့်တဲ့ခါကျတော့ तू ကလူတစ်ယောက်ကဟိုမဲတစ်ပြားတည်းမကဘူးလေအနည်းဆုံး3ပြား तू ပေးရမှာဘူးပေးရမယ်ဆိုတော့တိတိကျကျကျွန်တော်တို့ပြနေတာကပြည်သူ့လွှတ်တော်အတွက်ကသူတို့ကသန်း40လောက်ရိုက်ထားတယ်အဲပြီးတော့မှအမျိုးသားလွှတ်တော်အတွက်က39သန်းစာလောက်သူတို့ရိုက်ထားတယ်တိုင်းနယ်ပြည်နယ်အဲ့ဒီလွှတ်တော်အတွက်အမှတ်တွေအတွက်ကြားတဲ့ခါကျတော့38သန်းလောက်ဆိုတော့32သန်းလူဦးရေရှိတဲ့စီမှာ38သန်းနဲ့သန်း40ကြားတဲ့မဲပြားတွေရိုက်ထားတယ်8သန်းစာလောက်သူတို့အပူရိုက်ထားတယ်ဒါကဖြစ်တင်လားမဖြစ်တင်လားတော့ဟိုကျွန်တော်တို့သိတော့မသိဘူးပေါ့ဒါလည်းအဲ့ဒါကျွန်တော်တို့ကော်မရှင်ကိုမေးတဲ့ခါကျတော့ကော်မရှင်ဘက်ကသူကဘယ်လိုပြန်အကြောင်းပြလဲဆိုတော့သူတို့မဲလက်မှတ်တွေကိုဝေငှတဲ့အခါမှာမဲအုပ်လိုက်သူကဝေငှရတယ်တဲ့တအုပ်မှဆိုအရွက်50ပါတာပေါ့အရွက်50ပါတဲ့ခါကျတော့ဥမာအစွန်းအတွက်တွေပါတယ်ရှိရင်သူကဆုတ်ပြီးတော့ပေးလို့မရဘူးတဲ့အုပ်လိုက်ပေးရတာပေါ့ဒါကြောင့်မလို့သူတို့အပူလုတ်ထားရတာပါပြီးတော့မှ result တွေလည်းထားရပါတယ်ဆိုပြီးတော့အဲ့လိုတော့ဖြစ်ရှင်းတယ်ဒါပေမဲ့ဒီထက်ကိုပိုအရေးကြီးတာကဟိုကျွန်တော်အမတ်လောင်းတယောက်ဆိုရင်ကျွန်တော်အတွက်မဲလက်မှတ်ဘလောက်ရိုက်ထားသလဲဆိုတာကျွန်တော်သိဖို့လိုတယ်နိုင်ငံတကာမှာအဲ့ဒါကိုစောင့်ကြည့်တဲ့စနစ်တွေသူအကုန်လုံးသူလုတ်ထားတယ်ဆိုတော့ခါကြတော့နိုင်ငံတကာမှာဆိုရင်ဒီပုံနှိပ်ဆက်မှာရိုက်တယ်ဆိုရင် तू ကလိုအပ်တာထက်ပိုပြီးတော့မရိုက်ရအောင်စောင့်ကြည့်တဲ့လူတွေရောခုနကတော့ကော်မရှင်ရောအထူးသဖြင့်ပြိုင်ပွဲဝင်မဲ့အမတ်လောင်းတွေပေါ့ကျွန်တော်သွားပြီးတော့စစ်ဆေးလို့ရတယ်အထက်ပြရပါလဲဆိုတော့မဲလက်မှတ်100ရိုက်လိုက်တယ်ဆိုရင်အဲ့ဒီ100ကဘယ်ကိုဘလောက်သွားပြီးတော့မှမဲတွေလူတွေကဘလောက်ဖြည့်လိုက်တယ်လဲနောက်ဆုံးဒီကိုပြန်ရောက်လာတဲ့ဟာ100လုံးစရင်အတိအကျရှိနေရမယ်ဆိုတဲ့ဟာကိုခုနကတော့အမတ်လောင်းကစစ်ဆေးခွင့်ရှိရမယ်ဒါပေမဲ့အဲ့ဒီစစ်ဆေးခွင့်ကိုအခုကျွန်တော်တို့ကော်မရှင်ဥပဒေတွေဘာတွေမှမပေးထားဘူ
းအခုဒီ IRI ပေါ့နော်ဒီ International Republican Institute လို့ခေါ်တဲ့ဒီ American အခြေစိုက်အဖွဲ့တစ်ဖွဲ့ကတော့ဒီမဲယုံကိုယ်စားလှယ်ပေါ့မဲယုံနေမှာစောင့်မဲ့ပါတီနိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်တွေကိုသူတို့ train လုပ်နေပါတယ်ဒီမဲပေးတဲ့နေ့မှာဘလို့စောင့်ကြည့်ရမယ်ဆိုတာမျိုး train လုပ်နေပါတယ်အဲ့တော့ဒီမဲယုံကိုယ်စားလှယ်တွေပေါ့လေအရင်တုန်းကအတွေ့အကြုံတွေလည်းရှိမှရှိခဲ့မှာပါအဲ့တော့ဒီမဲယုံကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍဘလောက်များအရေးကြီးရဲ့လို့ထင်ပါလဲရှင်
အဲကျွန်တော်အမြင်ကတော့မဲယုံကိုစလဲဆိုတာကျွန်တော်တို့ဟိုကျွန်တော်တို့အမတ်လောင်းရဲ့ကိုစလဲပေါ့လေဟိုလွတ်တော်ကိုစလဲလောင်းရဲ့ကိုစလဲပေါ့အဲ့တော့အဲ့မှာကျွန်တော်တစ်ချက်သတိထားမိတာဟိုကျွန်တော်တို့2010တုန်းကလူတွေပြောများတာကြိုတင်မဲပေါ့နော်ဒါပေမဲ့အခုမှကျွန်တော်မြင်တာကကျွန်တော်တစ်ချက်သွားတွေ့တာပင်မဲကိုသွားတွေ့တယ်ဥမာပင်မဲမှာ तू ကဥပဒေမှာဘယ်လိုပြောထားလဲဆိုတော့မဲယုံမှုကဒီမဲကိုပင်မဲဖြစ်သတ်မှတ်ရင် तू ပင်မဲဖြစ်သွားအဲ့ဒီခါကျတော့အဲ့ဒီမဲယုံတယုံမှာမဲရီတွက်နေတဲ့အချိန်မှာကျွန်တော်အမြင်အပြင်ခုနပြောတဲ့ကိုစလေတွေကဒီမဲရီတက်တာကိုတေချာကြည့်နေဖို့လိုတယ်လို့မြင်တယ်။ဥပမာပင်မဲတွေကိုသူဟာသူတို့ဟာတေချာစစ်ဆေးပြီးတော့ဟဟလာဒီနီးဥပဒေတွေစီမင်းစည်းကမ်းတွေနဲ့ညီမညီဆိုတာကိုတေချာပိုင်းဖြတ်ဖို့လိုတယ်။နောက်ပြီးတော့ဒီဥစ္စာကိုငင်းချက်ထုတ်နိုင်ဖို့လိုတယ်လို့မြင်တယ်။အဲ့ဒီလိုတွတ်တွတ်လက်လက်နဲ့မလုံနိုင်ဘူးဆိုရင်ကျွန်တော်အမြင်အပြင်ပင်မဲတွေများသွားရင်ကျွန်တော်တို့ပြည်သူလူထုရဲ့ဆန္ဒအမှန်ကိုကိုစားပြုနိုင်မှုအပိုင်းမှာရောကြသွားမယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကျွန်တော်ဆွေးနွေးချင်တာကခုနအမဆွေးနွေးသွားတယ်နော်ဟိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနော်သူက2012ဂျာပြတ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတအောင်လုပ်ပေးခဲ့တဲ့အတွက်ကြောင့်နော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဟလာတောင်ပြိုကမ်းပြိုနိုင်ခဲ့တယ်။အဲ့ဒီအတွက်ကြောင့်မလို့အခုလာမဲ့2015ရွေးကောက်ပွဲဟာလည်းပဲလွတ်လပ်ပြီးတရားမျှတမယ်လို့သူဥဆောင်ပြီးလုပ်တဲ့အနေထားမှာလွတ်လပ်ပြီးတရားမျှတမယ်လို့ပြောတာဟာကျွန်တော်အမြင်အပြင်လုံးဝလက်မခံနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့2012ရွေးကောက်ပွဲဟာဂျားပြတ်ရွေးကောက်ပွဲပဲဖြစ်တယ်။နော်လွတ်တော်ကိုယ်စားလှယ်နေရာ55နေရာလောက်ပဲလုတ်တာဖြစ်တယ်။နောက်အခုလာမယ့်ရွေးကောက်ပွဲဟာလွတ်တော်ကိုယ်စားလှယ်နေရာ1000ကျော်လုံးမယ်ရွေးကောက်ပွဲဖြစ်တယ်။ပြီးတဲ့အခါကျတော့2012ရွေးကောက်ပွဲဟာဒီလွတ်တော်ကိုယ်စားလှယ်40ကျော်လွတ်တော်တွေရောက်လာလို့လေဘာမှအပြောင်းလဲဖြစ်လာမယ့်အနေထားမရှိဘူး။ဒါပေမဲ့အခုလုံးမဲ့2015ရွေးကောက်ပွဲဟာဒီလွတ်တော်ကိုယ်စားလှယ်600ကျော်ပေါ်မှာမူတည်ပြီးတော့ဟလာအစိုးရလွတ်တော်တွေရဲ့ပုံစံတွေကပြောင်းလဲသွားနိုင်တဲ့အနေအထားရှိတဲ့အခါကျတော့2012ရွေးကောက်ဂျားပြတ်ရွေးကောက်ပွဲမှာလွတ်လပ်တရားမျှတလို့2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမယ်လို့ပြောတယ်ဆိုတာကျွန်တော်အမြင်အပြင်တော့အရန်ကလေးဆန်လွန်းတယ်လို့မြင်တယ်။နောက်ပြီးတော့လုံးဝလက်မခံနိုင
်။ဟုတ်ကဲ့ပါ။အဲ့တော့ဆရာအနေနဲ့ရောဘယ်လိုသုံးသပ်လို့ရလ
ဲ။ကျွန်တော်ကလေအဲ့ဒီကိုရံမျိုးသိန်းပြောတဲ့ပယ်မဲကိစ္စပေါ့ကျွန်တော်တငယ်တစ်ယောက်ကသူနေတဲ့ရွာပေါ့သူတပည့်တွေရှိတဲ့ရွာမှာသူအဲ့ရွာတရွာပဲသူဥပမာလေးပြတာပါဟော2010တုန်းကသူအမဲရွေးခံတယ်ရွေးခံတော့တရွာလုံးကသူ့ကိုဝိုင်းထည့်တယ်ဆိုတာတော့သိကြတယ်ထည့်လဲထည့်တယ
်
ဒါပေမဲ့တရွာလုံးထည့်လိုက်တဲ့မဲတွေမှာနှစ်မဲပဲ valid ဖြစ်တယ်ကျန်တဲ့မဲအားလုံးကိုပယ်လိုက
်
ပယ်မဲဖြစ်သွားတယ်အဲ့တော့ဒါမျိုးကတနေရာမှာဝတ်ထူးထူးချဲချဲဖြစ်တာကျန်တဲ့ဟာလည်းအများကြီးရှိမှာပေါ့ဒါကဖြစ်နိုင်တဲ့အနေအထားကိုပြောတာပါနောက်ဒုတိယအချက်ကဟောကျွန်တော်တို့ rational လုပ်လို့မရအောင်လေ2010တုန်းကလည်း
เนาะจํานวนเราหมาไปพี่เนาะหมาเลยโหลตัวเราเลยวงขันจ่าว่าฟรีแอนด์แฟร์มันผิดปูซะแล้วหาแต่กระบาลงมานี่บ่วายเปียวนี่จ้ะล่ะจํานวนไม่เปียวจริงหรอกว่าเจ้าเลยสุเมียเลิกได้เลิกไปตลอดเลยณท่องสั่นเนี่ยก็တော့จํานวนแฟร์ผิดบาเลยฟรีแอนด์แฟร์ผิดเดจํานวนเราตีเงินเนี่ยยกกว่าเลยผิดเดสุแล้วหาแล้วจ้ะณท่องสั่นงามมาเลยผิดมั้ยสุแล้วหาดีลอจิกก็တော့
มันมาอุโลจนเราต้องตัดแล้วบ่ถ้าบ่ลงว่ามันมาหน่ายอยู่เลยมันเสียแล้วไม่ใช่บลูเวสร้างสร้างแล้วเจ้าบ่าไอ้ห่าอีโกอยู่ต้องเนี่ยลอจิกก็တော့จนเราไม่ใจอยู่โลจนเราเปล่าจริงมาเลยโอเคป่ะเออโหเป๋แม้สุดเลยเนี่ยมาอะกูก็ตะไส้ตรงนี้เนี่ยตีอ่ะมั้ยสุดแล้วคาจะรอที่ปิดูลูรู้ปัญญาไปในเนี่ยมาบ่ดิแค่ๆนี่ชื่อไหนเนี่ยไอ้ธุษาปยัตนาชื่อไหนเนี่ยไอ้ห่าบาเลยสุดแล้วเราสิมาตะคุกๆลุบดอกมั้ย ုဆို၃ခု၄ခုဆို၄ခုပြိုင်ပွဲပဲပြိုင်ပွဲဆိုတာတစ်ခုခုလောက်တိုင်းလောက်တိုင်းမှာဒီညှိနှိုင်းပြီးတော့သူတို့သဘောတူညီချက်နဲ့ပါတီတွေပေါ့နော်အမတ်လောင်းနေရအဲ့ဒါကပိုရေးကြီးတယ်ဒါပေမဲ့အခုဖြစ်နေတာအဲ့လိုမဟုတ်ဘူးကော်မရှင်ကသူ့အတူလှုပ်ချင်တာသူလှုပ်နေတာလှုပ်ချင်တာသူလှုပ်တော့ခုနကတော့မဲလက်မှတ်မှာဘာအားနည်းချက်ရှိလဲဆိုတော့တစိုက်လုံးထုမယ်ဆိုတဲ့ကိစ္စကျွန်တော်သေချာကြည့်တယ်အခုသူတို့စင်ပယ်တယ်သူတို့ပြရတာပေါ့ကြည့်တဲ့ခါကျတော့သူက၄ထောက်၄လက်လှုပ်ထားတယ်၄ထောက်အကွက်ထဲမှာထည့်ရမယ်ဟိုဆရာတို့ဆိုလဲဟိုနားလေနိုင်လောက်တယ်အဲ့ဒါကိုကွက်တီပေါ့နော်သေချာနှိမ့်နိုင်ဖို့ဆိုတာကျွန်တော်တို့လိုမျိုးဟိုတန်တန်မာမာလူတော်တော့နည်းနည်းအခက်ခဲရှိနိုင်တယ်ကြီးလက်လူဆိုပူဆိုးတယ်အဲ့ဒီခါကျရင်ဒီဟာနှိမ့်နိုင်ဖို့ကဘာဖြစ်လို့ကျွန်တော်တို့စဉ်းစားရရေယူလေးပဲသေးသေးလေးဝိုင်းဝိုင်းလေးဘာလို့လုံးလုံးမရမှာလဲဒီတစိုက်တုံးလေးကိုအဲ့သေးသေးဝိုင်းဝိုင်းဆိုနှိမ့်ထရတာလဲလွယ်သားမယ်အကွက်ထဲမှာအဲ့ဒါဒါပေမဲ့အဲ့ဒါတွေ तू မလုပ်ထားဘူးအဲ့ဒါတော်တော်လေးကိုခက်တဲ့အနေအထားဖြစ်တယ်နောက်တစ်ချက်ကလူတွေတန်းစီတဲ့ဇာမားတချို့နေရာမှာဆိုရင်73ယောက်14ယောက်ရှိတယ်တချို့နေရာမှာ3-4ယောက်ပေါ့နော်အဲ့ဒါကိုဘယ်လိုပုံစံတန်းစီမလဲဆိုတဲ့ဥစ္စာလည်းပြဿနာရှိတယ်အဲ့တော့သူပယ်မဲလုပ်တဲ့ဖြစ်သွားမဲ့ကိစ္စတွေမှာအပေါ်ဆုံးလူနဲ့အောက်ဆုံးကအမတ်လောင်းကနည်းနည်းသက်သာတယ် तू ကသူ့စီကိုနည်းနည်းလေးဝင်ပြီးတော့အပြင်ဘောင်ကိုချော်သွားရင်လည်း तू ကဒီမဲကို तू ကရမှာဂျားထဲမှာပြဿနာရှိတာဂျားတွေကိုရောက်နေမဲ့အမတ်လောင်းတွေကဒုက္ခရောက်နေမယ်သူစီမှာရောက်တယ်လို့ကိုစီမှာရောက်တယ်လို့ပယ်မဲတွေကပုံများလိမ့်မယ်အဲ့လိုကံကြမ္မာတွေကလည်းမတူဘူးတော့ထင်တယ
်ဟုတ်ကဲ့ပါဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခေမောင်ညိုဆရာဦးစီသူအာမင်းနဲ့ဒေါက်တာရန်မျိုးသိန်းတို့ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတ
ယ်ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဒေါက်တာခေမောင်ညိုဒေါက်တာရန်မျိုးသိန်းနဲ့ဦးစီသူအောင်မြင့်တို့ကိုရွေးကောက်ပွဲကော်မရှင်ပေါ်တုံသက်ချက်ကိုတင်ပြသွားတာပါရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုချန်နေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုကုကြောကြောတိုင်းကတည်းကပြောပြပေးပါအောင်ရှင်
။ဒိုင်ယန်နာလက်မကင်ဖွဲ့ရီကူစားအစိုးရနဲ့ပြစ်ခတ်ရဆဲရေးဦးဆောင်ဆွေးနွေးနေတဲ့ဒိုင်ယန်နာအဆင့်မြင့်ညှိနှိုင်းရေးအဖွဲ့ကိုဖျက်သိမ်းလိုက်ပြီးလို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DGB ကအတည်ပြုပြောဆိုပါတယ်။ဒီမှာအစိုးရနဲ့ဒိုင်ယန်နာလက်မကင်ဖွဲ့ရီကြားတနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ် NCA မှာဒိုင်ယန်နာလက်မကင်ခုနှစ်ဖွဲ့ကလက်မှတ်ထိုးဖို့သဘောတူလိုက်ပြီး10ဖွဲ့ကတော့လက်မှတ်ထိုးဖို့ဆိုင်းငံ့လိုက်တာမို့ဒိုင်ယန်သားလက်နက်ကင်ဖွဲ့တွေကစားအစိုးရနဲ့ဆက်ပြီးညှိနှိုင်းဆောင်ရွက်စရာမရှိတော့တာကြောင့်ဒိုင်ယန်သားအဆင့်မြင့်ညှိနှိုင်းရေးအဖွဲ့ SD ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ DGB တာဝန်ရှိသူတူကပြောပါတယ်။ဒိုင်ယန်သားလက်နက်ကင်တပ်ဖွဲ့အလုံးပေါဝင်လက်မှတ်ရယူနိုင်တဲ့အခြေအနေမရှိတာကြောင့်အစိုးရနဲ့ဒိုင်ယန်သားဖွဲ့တွေကြားဆွေးနွေးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရဆေးရေးသဘောတူစာချုပ်ပေါ်ပေါက်လာဖို့ခက်ခဲသွားပါပြီ။ထိုင်းနိုင်ငံချင်းမိုင်မြို့မှာလုပ်နေတဲ့ဒိုင်ယန်သားထေတီကောင်းဆောင်တို့ရဲ့အစည်းအဝေးအတွင်းသဘောကွဲလွဲတာတွေရှိခဲ့ပြီးဒီနေ့နောက်ဆုံးနေ့မှာတော့အခုလို SD အဖွဲ့ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံ Homs မြို့ပတ်ဝန်းကျင်တစ်ဝိုက်ကိုရုရှားကလေကြောင်းတိုက်ခိုက်မှုတွေဆလုပ်လိုက်ပြီးလို့အမေရိကန်ပြည်ထောင်စုကယုံကြည်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတူကဒီကနေ့ Rider သတင်းဌာနကိုပြောတယ်လို့ Rider သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီစစ်စင်ရေးမစခင်တနာရီကြိုပြီးတော့ရုရှားကအမေရိကန်ကိုအသိပေးခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောတာကိုလည်း Rider သတင်းမှာဖော်ပြထားပါတယ်။ရုရှားလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းဟာကနအူးရထားတဲ့သတင်းအစင်ပဲရှိသေးပြီးအသေးစိတ်ပြောဖို့အမိမဖော်တဲ့တာဝန်ရှိသူကညင်တယ်လို့လည်း Rider သတင်းမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်မြို့ကိုတာလီဘန်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့လူမျိုးရေးတပ်ဖွဲ့တွေကြိုးစားနေကြတာနဲ့အမျှဒီကနေ့တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။ဒုတိယကမ္ဘာစစ်ပြီးကတည်းကအပေါ်မှာအဆူအဆုံဖြစ်ပျောက်ဒုက္ခတွေရေကူးညီဖြစ်ရှင်းဖို့ G7 နိုင်ငံတွေကအမေရိကန်ဒေါ်လာ1.8 ဘီလီယံထက်ဝယ်မယ်လို့ကြေညာထားပါတယ်ခင်ဗျာ
။ဖို့ထုံးနဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထောက်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်စီစဉ်ကိုမြန်မာစံတော်ချိန်ညနေ9:30လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 5999ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကနားဆင်တွေ့လဲအချူပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.